Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တရ2024ခုနှစ်မေလ18ရက်စနေနေ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။ line to meter 3251အပြင်အခုစနေတနင်္ဂနွေမှာ line လက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လင့်ခြင်းအတွင်းတိုင်းရင်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော် Women ပါ
မင်္ဂလာညချမ်းပါရှင်ဘီအပောင်းကကင်းဝေးကြပါစီကျမခင်ပြူထွေးပါဂါဇာတောင်ပိုင်းရဖာမြို့မှာဒီကနေ့ဘုံကျဲတိုက်ခိုက်တာတွေအပါအဝင်တိုက်ပွဲတွေပြင်းထန်နေတယ်လို့မျက်မြင်တွေကပြောပါတယ်နောက်ရခိုင်မြောက်ပိုင်းမောင်တော်မြို့မှာတော့စစ်ကောင်စီတပ်စခန်းတွေအားလုံးကိုသိမ်းပိုက်လိုက်နိုင်ပြီလို့အာရခတပ်တော် AA ကထုတ်ပြန်ပါတယ်နောက်မြန်မာစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းမိတ်ညီနောင်၃ပွဲတို့ကူမင်မျိုးမှာဒီရက်ပိုင်းတွေ့ဆုံခဲ့ကြပေမဲ့လို့လည်းရလက်တစုံတရာမရှိပဲပြီးသွားခဲ့တယ်လို့နှိစက်သူတွေကပြောပါတယ်ဒီလိုထိတ်တဲရောက်တဲ့တဲ့တွေကိုပြောပြပေးသွားဖို့ရှိပါတယ်ရှင
်ကျေးဇူးပါမခင်ဖြစ်ထွေးရေအခုလိုတဲ့တဲ့အပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးအပတ်စဉ်တဲ့ကဏ္ဍထဲမှာဆိုရင်မြန်မာအချင်းထောင်တဲ့မဖြစ်သင့်တဲ့ရုတ်တရက်သိဆုံခဲ့ရသူမောင်ငယ်အကြောင်းကိုအမဖြစ်သူကအခုလိုရှင်းပြပါတယ
်ဒီငယ်ကုန်းမှာရဲလေးပြောပြတာတော့မဆုံးခင်မှာတဲ့သူကိုယ်တိုင်စီကံကိုလိုက်ပို့တာပါတဲ့စီတတော်တော့အချိန်မှတော့သူကသူရေရေမောမောလမ်းချောက်ပြီးတော့တွားတာတဲ့အခဏလောက်နေမှာဆုံးပြီဆိုတော့သူတောင်အော်သွားရဲဆိုပြီးပြောပါတယ
်အခုလိုပြောခဲ့တာပါတဲ့ဒုသစီစဉ်ပြင်းနောက်စနေညပတ်စင်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူခွင့်နဲ့ခပြိုင်ကဘာပြီးတော့အာရှနိုင်ငံရေးနောက်လေယာစီးပွားဥရယာတိနဲ့သတင်းတွေတက်ကသုတအစီအစဉ်တွေစက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမခင်ပြည့်ထွေးပြောပြပေးပါအောင်ခင်ဗျာ
ဂါဇာတောင်ပိုင်းရဖာမြို့မှာဒီကနေ့ဘုံကျဲတိုက်ခိုက်တာတွေအပါအဝင်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတယ်လို့မျက်မြင်တွေ့သူတွေကပြောပါရယ်ရဖာမြို့ကိုအကန့်အသတ်နဲ့ထိုးစစ်ဆင်နေတာလို့အစ္စရေးစစ်တပ်ကပြောဆိုပြီးတော့တိုက်ခိုက်နေတာ10ရက်ကျော်နေပြီဖြစ်တယ်လို့ပဲဂါဇာမြောက်ပိုင်းမှာလည်းအစ္စရေးစစ်တပ်နဲ့ဟာမတ်စစ်သွေးကြွတွေကြားတိုက်ပွဲတွေပြန်လည်ပြင်းထန်နေပါရယ်ဂါဇာမြောက်ပိုင်းကဟာမတ်စခန်းတွေကိုအမြင့်ပြတ်ချေမုန်းနိုင်ခဲ့ပြီလို့အစ္စရေးတို့ကဇန်နဝါရီလကပြောခဲ့ပေမဲ့အဲ့ဒီမှာဟာမတ်တွေပြန်လည်လှုပ်ရှားနေတယ်လို့ဆိုပြီးတော့ပြန်လည်စစ်ဆင်နေတာပါ2023ခုနှစ်အောက်တိုဘာလမှာဂါဇာမြောက်ပိုင်းကိုအစ္စရေးတပ်တွေစတင်စစ်ဆင်ခဲ့ချိန်ကထွက်ပြေးလာတဲ့သူတွေအထိကခိုးလုံနေတဲ့တောင်ပိုင်းရဖာမြို့အရှိချမ်းမှာအစ္စရေးကကြက်တိုက်လေယာဉ်တွေနဲ့ဘုံးကျဲတိုက်ခိုက်တယ်လို့မြို့ရဲ့အရှိတောင်ပိုင်းမှာလည်းအပြန်အလှန်တိုက်ပွဲတွေနဲ့ဘုံးကျဲတိုက်ခိုက်တာတွေရှိတယ်လို့မျက်မြင်တွေကပြောပါတယ်။အစ္စရေးရဲ့ညလုံးပေါင်း၄ချောင်းတိုက်ခိုက်မှုကြောင့်ရဖာမြို့ကဒုက္ခသည်စခန်းတစ်ခုမှာလူ2ဦးသေဆုံးသွားတယ်လို့ဂါဇာမှာရှိတဲ့ကူဝိတ်စစ်ရုံးကပြောပါတယ်။ဂျာဘာလီယာဒုက္ခသည်စခန်းမြောက်ပိုင်းမှာညလုံးပေါက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့မျက်မြင်တွေ့တဲ့သူတွေစိတ်ဝင်တန်းတွေနဲ့အဲ့ဒီမှာရှိနေတဲ့ AFP သတင်းတောက်တွေကပြောဆိုကြပါတယ်။ခုနှစ်လကျော်ကြာလာပြီဖြစ်တဲ့ဂါဇာစစ်ပွဲအတွင်းရဖာမြို့မှာအပြင်းထန်ဆုံးတိုက်ပွဲတွေဖြစ်နေတာလို့အစ္စရေးစစ်တပ်ကလည်းတောက်ကြနေကပြောဆိုထားပါတယ်ရှင်။ယူကရိန်းအရှေ့မြောက်ပိုင်းဟာကီဖ်ဒေသကိုရုရှားတပ်ဖွဲ့တွေကမြေပြင်ထိုးစစ်ဆင်မှုတွေစပြီးတော့လုပ်ခဲ့တဲ့မေလ10ရက်နေ့ကစပြီးတော့ဒေသကနေဥယျာဉ်စုကထွက်ပြေးရသူဟာ10,000နီးပါးရှိလာနေပြီလို့ဟာကီဖ်ဒေသရဲ့အုပ်ချုပ်ရေးမှူးကပြောပါရယ်အခုဒီဟာကီဖ်ဒေသကိုတိုက်ခိုက်တာဟာရုရှားရဲ့ယူကရိန်းထိုးစစ်ကြီးကြီးမားမားပြန်ဆတဲ့ပထမလှိုင်းဖြစ်လာနိုင်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီးကလည်း AFP သတင်းဌာနကိုပြောပါရယ်ရုရှားထိုးစစ်စတင်ပြီးတပတ်ကျော်အတွင်းမြို့ရင်းကလူ 9,900 ယောက်ကိုကယ်ထုတ်ခဲ့ရတယ်လို့ဟာကီဖ်အုပ်ချုပ်ရေးမှူးအိုလက်စင်ဂူဘော့ဖ်ကပြောပါရယ်ယူကရိန်းအရှေ့မြောက်နယ်စပ်ကနေဟာကီဖ်ဒေသအတွင်းပိုင်း5ကီလိုမီတာကနေ10ကီလိုမီတာအကွာအထိထိုးဖောက်ဝင်ရောက်လာတဲ့ရုရှားတပ်ဖွဲ့တွေကိုယူကရိန်းတပ်ဖွဲ့တွေကမဟန့်တားနိုင်ငံမှာအခုလိုလူတွေထောင်ထဲချီထွက်ပြေးခဲ့ကြတာပါညလုံးပေါက်တိုက်ပွဲတွေအတွင်းခုခံစည်းကိုကျော်ဖို့နှစ်ကြိမ်ကြိုးစားခဲ့တဲ့ရုရှားတပ်ဖွဲ့တွေကိုယူကရိန်းစစ်တပ်ကပြန်လည်မောင်းထုတ်ခဲ့တယ်လို့အုပ်ချုပ်ရေးမှူးစင်ဂူဘော့ဖ်ကပြောပါရယ်ယူကရိန်းတပ်ဖွဲ့တွေကတချို့နေရာတွေမှာခုခံစစ်တိုက်ရင်ထိုးစစ်ပြန်ပြီးတော့ဆင်နိုင်တာတွေရှိတယ်လို့ပြန်လည်ထိန်းချုပ်နိုင်တဲ့အနေအထားမှာရှိနေပြီလို့လည်းအုပ်ချုပ်ရေးမှူးကပြောပါရယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းဒီဘူးသီးတောင်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုသိမ်းပိုက်လိုက်နိုင်ပြီလို့အရခိုင်တပ်တော် AA ကဒီကနေ့ပဲထုတ်ပြန်ပါတယ်ဘူးသီးတောင်မြို့နယ်ကစစ်ကောင်စီတပ်စခန်းတွေအများဆုံးတည်ရှိတဲ့နေရာတစ်ခုဖြစ်ပါတယ်ဒီဘူးသီးတောင်မှာဗျူဟာဌာနချုပ်အပါအဝင်ဗျူဟာလက်ဟောက်ခံတပ်ရင်းတွေအမြောက်တပ်ထောက်ပို့တပ်ရင်းနဲ့ဒေသကုကဲမှုစစ်ဌာနချုပ်ဒါစကစစ်တွေလက်အောက်ခံဘူးသီးတောင်အခြေဆိုင်တပ်ရင်းတချို့အပါအဝင်တပ်စခန်းတွေကိုအားလုံးကိုသိမ်းပိုက်ခဲ့တာဖြစ်တယ်လို့ AA အဖွဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုသိမ်းပိုက်လိုက်တဲ့ဒီစစ်ကောင်စီတပ်စခန်းတွေကနေထွက်ပြေးသွားကြတဲ့လက်ကျန်တပ်ဖွဲ့ဝင်တွေကို AA ကလိုက်လံရှင်းလင်းနေတဲ့အတွက်ဘူးသီးတောင်မြို့ပတ်ဝန်းကျင်မှာ ာတိုက်ပွဲတွေကတော့ဆက်ရှိနေတယ်လို့လည်းထုတ်ပြန်ချက်ကဖော်ပြပါတယ်အမ်မြို့နယ်တန်တွဲမြို့နယ်နဲ့မောင်တော်မြို့နယ်တွေမှာလည်းစစ်ကောင်စီတပ်စခန်းတွေကိုအေအေကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲတွေနေ့စဉ်ဒီပါရှိနေပါတယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အေအေအကြားပြီးခဲ့တဲ့ဒီ2023ခုနှစ်နိုဝင်ဘာ13ရက်နေ့ကတည်းကတကြော့ပြန်တိုက်ပွဲတွေစဖြစ်နေတာပါ။ဒီ6လအတွင်းရခိုင်ပြည်နယ်အတွင်းကမြို့နယ်18မြို့နယ်ရှိတဲ့အထက်မြို့နယ်9မြို့နယ်အပြင်ချင်းပြည်နယ်ပလောက်ဝမြို့နယ်ကိုလည်းအေအေကသိမ်းပိုက်ထားပါတယ်။စစ်တွေမောင်တော်နဲ့အမ်မြူနယ်အပါဝင်ကြံမြူနယ်တွေကိုပါတိမ့်နိုင်ဖို့အေအေကထိုးစစ်ဆင်နေတာကြောင့်နေရာတော်များများမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီဘူးတိတော်မြူနယ်တွေကစစ်တပ်စခန်းတွေအေအေတိမ့်ပိတ်လိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးရှင်။မြန်မာစစ်ကောင်စီနဲ့တိုင်းဒေသလက်နက်ကိုင်ဒီမြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့တို့တရုတ်နိုင်ငံကူမင်မြို့မှာဒီရက်ပိုင်းတွေ့ဆုံခဲ့ကြပေမဲ့လို့ရလက်မထွက်ဘဲနဲ့ပြီးဆုံးသွားတယ်လို့ဒီဆွေးနွေးပွဲနဲ့နှိစက်သူတွေကပြောပါရယ်တရုတ်ဆိုရချာဝင်စစ်ဆက်မှုနဲ့စစ်ကောင်စီဘက်ကကိုယ်စားလှယ်အဖွဲ့နဲ့အာရခတက်တော် AA ကိုကက် MNDAA နဲ့တအန် TNL ညီနောင်သုံးဖွဲ့ကကိုယ်စားလှယ်တွေဒီလ14ရက်နဲ့15ရက်နေ့တွေကတွေ့ဆုံခဲ့ကြတယ်လို့16ရက်နေ့မနက်ပိုင်းမှာတော့ AA အာရခတက်တော်နဲ့တနအီလောက်တီးတန့်တွေ့ခဲ့တာဖြစ်ပါတယ်ဒီဆွေးနွေးမှုတွေနဲ့ပတ်သက်ပြီးတော့အပြင်ကိုမပေါက်ကြားဖို့တရုတ်ဘက်ကပိတ်ပင်ထားတဲ့အတွက်ဆွေးနွေးမှုတွေရဲ့အသေးစိတ်ကိုမသိရပေမဲ့လို့အပြန်အလှန်တောင်းဆိုချက်တွေညှိနှိုင်းလို့မရဘဲပြီးသွားတယ်လို့ဒီဆွေးနွေးပွဲအကြောင်းကိုသိထားတဲ့နှိစက်သူတွေကပြောတာပါညီနောင်အဖွဲ့ဝင်3ဖွဲ့တွေကတခုဖြစ်တဲ့ AA အာရခတက်တော်နဲ့စစ်ကောင်စီကြားရခိုင်ပြည်နယ်ရင်းတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာ AA အဖွဲ့နဲ့စစ်ကောင်စီကိုယ်စားလှယ်တွေဒီချိန်မှာတီးတန့်တွေ့ဆုံဆွေးနွေးကြတာဖြစ်ပေမဲ့ဆွေးနွေးပွဲပြတ်သွားတယ်လို့လည်းသိရပါဗျ။တရုတ်စစ်ဆက်မှုနဲ့ညီနောင်3ဖွဲ့အခုလိုတွေ့ဆုံဆွေးနွေးတာကတော့ဒါ5ချိန်မြောက်ဖြစ်ပါတယ်အခုဒီချိန်ဆွေးနွေးပွဲမအောင်မြင်သလိုနှစ်ဖက်တိုက်ပွဲတွေပြင်းထန်လာနိုင်ခြေရှိတယ်လို့လည်းနှိစက်သူတွေကပြောပါဗျ။နောက်တစ်ချိန်ဘယ်တော့ထပ်မံတွေ့ဆုံမလဲဆိုတာလည်းမသိရသေးပါဘူးရှင်။မြန်မာဘာဝင်အရှိတောင်အာရှနဲ့ဒီအာရှနိုင်ငံတွေကချင်းသိနဲ့ငကားအကအဖွဲ့တွေပါဝင်ရှင်ပြိုင်ကြတဲ့ကမ္ဘာချင်းသိနဲ့ငကားအကချန်ပီယံပြိုင်ပွဲကိုတော့အင်ဒိုနီးရှားနိုင်ငံမှာပထမဆုံးအကြိမ်ကျင်းပနေပါဗျ။အင်ဒိုနီးရှားချင်းသိအကနဲ့အားကစားအဖွဲ့ချုပ် FOBI ကဦးဆောင်ပြီးအင်ဒိုနီးရှားနိုင်ငံမှာချင်းသိအကကိုအားကစားနည်းတစ်ခုအဖြစ်တွင်တွင်ကျဲကျဲဖြစ်လာဖို့နဲ့လူငယ်တွေပိုးပြီးတော့ပါဝင်လှုပ်ရှားကစားလာအောင်ကြိုးပမ်းမှုတစ်ခုလည်းဖြစ်ပါတယ်။မြို့တော်ဂျကာတာမှာကျင်းပနေတဲ့ဒီကမ္ဘာချင်းသိနဲ့ငကားအကချန်ပီယံပြိုင်ပွဲမှာမလေးရှား၊စင်ကာပူ၊တရုတ်၊ထိုင်း၊ဗီယက်နမ်၊ဖိလစ်ပိုင်၊ဂျပန်၊မြန်မာနဲ့ဩစတြေးလျအပါအဝင်နိုင်ငံ17နိုင်ငံကအားကစားသမားတွေ350လောက်ပါဝင်ရှင်ပြိုင်ကြမှာဖြစ်ပါတယ်ရှင
်မင်္ဂလာညချမ်းမှာသာသနာရှင်များခင်ဗျာ VOA American တန်ရဲ့2024ခုနှစ်မေလ18ရက်စနေညအစီအစဉ်တွေကိုတရင်အထူးကြောင်းတရင်တွေကိုမခင်ပြထွေးပြပြပေးကြတာပါအခုတော့စိတ်ဝင်စားစရာအပတ်စဉ်ကဏ္ဍတွေဇက်တိုက်ပါပထမဆုံးတော့လူခွင့်အခြေအနေတွေကိုတင်ပြနေတဲ့တို့တဲ့အစီအစဉ်ပါဒီတစ်ပတ်မှာတော့မြန်မာအချင်းထောင်တဲ့မဖြစ်သင့်တဲ့သိဆုံးမှုတွေကိုပြောထားပါတယ်ကျမကြီးဆောင်ရှောက်မှုအားနေတဲ့မြန်မာနိုင်ငံအချင်းထောင်တွေထဲမှာနာမကျန်းဖြစ်သူတွေအနေနဲ့စေဝါရရှိဖို့လည်းခက်ခဲတယ်လို့အသက်ဆုံးရှုံးမှုတွေပါရှိနေတဲ့အခြေအနေကို Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
โอเคยืดตาบ่เนาะถองเนอู้ซีวาตุ้งขึ้นยามเลยส่วนอีกคู่โหลผิดซูမျိုးดิแลไม่จုံตะลูถองตาอีกด้วยอาจารย์อิสินพี่มาบ่า
โทษชาพวยีซอบิยอดิเยเนสิกัดดิวนลาเลยเปียวนลาพี่ยอดิซีเนซีตะลงขุยตะลงกุติ้งวา
จ้ํามาเยซ่องช่องหมู่ยาบายกวนหาอัจฉิกันลุขุยเตยะဖြစ်ပါတယ်မြမအချင်းထောင်နေတဲ့မှာတော့အချင်းသားတွေဟာတန်ရှင်းမှုကလည်းမရှိကျမရေးအတွက်လည်းမကောင်းမွန်တဲ့အခြေအနေတွေမှာနေထိုင်နေရတဲ့အပြင်သူတို့အတွက်ဆေးဘက်ဆိုင်ရာအကူအညီကလည်းလုံးဝမရရှိတာဒါမှမဟုတ်ရတဲ့ဆိုရုံလောက်ပဲရနေကြပါတယ်။အခုဆိုရင်မိသားစုတွေကပို့ပေးနေတဲ့ဆေးဝါးတွေကိုပါပို့လို့မရနေကြတော့ပါဘူး။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီစီစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါစောင့်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်ကိုတွေ့တာကိုမွေးချင်းမှန်မတူတာမျိုးတွေဖြစ်တာဆိုတော့ခါကြတော့ရုပ်တရားကောင်းကြီးရလေပြောနော်ပြီးတော့လည်းတန်ငယ်လေးပဲရှိသေးရဘူးအများကြီးကျမ်းမာနေတာလေတောင်းနဲ့ကြနေတယ်ဆိုပေမဲ့လည်းအိမ်နဲ့ဆက်သွယ်ရှိနေတာဘူးပြီးကြတော့ရရှိသေးတယ်ဖုံးဆက်ပြောရင်ကတန်မျိုးတကယ်သွားတွေ့တော့တန်မျိုးဆိုတော့လည်းတန်နေရဖြစ်တာပေါ့
မောင်ဖြစ်တဲ့ကိုဒီဟာအကြောင်းမနနာကပြောပြတာပါသူ့ရဲ့မောင်ဖြစ်သူဟာကျမ်းမာပြီးပြောပြောနေတဲ့သူတယောက်ဖြစ်တယ်လို့သူကပြောပါတယ်ကိုဒီဟာကအသက်30ဝန်းကျင်အရွယ်အိမ်ဆောင်တဲ့တယောက်ဖြစ်ပြီးသမီးလေးတယောက်လည်းရှိပါတယ်သူဟာအရင်ကတော့ဝန်ထမ်းတယောက်ပါဒါပေမဲ့အာနာသိန်းစစ်တပ်ကသူနဲ့သူ့လုပ်ဖော်ကိုင်မဲ့တွေကိုတနက်ပေးပြီးလုံခြုံရေးတာဝန်တွေယူခိုင်းချိန်မှာတော့အလုပ်ကိုစွန့်ခွာခဲ့ပါတယ်အဲဒီနောက်လက်နက်ကင်တော်လန်ရေးမှာပါဝင်ခဲ့ပေမဲ့အဖမ်းခံခဲ့ရပြီးအောင်မြမာပြည်ကအကျဉ်းတော်တစ်ခုမှာချုပ်နှောင်ခံခဲ့ရပါတယ်။ကိုတီဟာမှာတာမန်အစာရင်ပြဿနာရှိနေပြီးတော့အဲ့ဒီအတွက်စေးတောက်နေခဲ့ရသူပါ။ထောင်ထဲမှာသူ့ယောဂအတွက်စေးဝါးကိုမပေးနိုင်ပေမဲ့သူ့လိုအပ်တဲ့စေးတွေကိုမိသားစုကပို့နိုင်ခဲ့ပါတယ်။အဲ့လိုပေးပို့နိုင်တာကသူတို့ကိုထောင်အာဏာပိုင်တွေကစေးပို့လို့မရတော့ဘူးလို့ပြောခဲ့တဲ့မနစ်ကအထီးပါပဲ။ကိုတီဟာရဲ့အစာရင်ပြဿနာကကုသမှုမရတော့ဘဲဖြစ်သွားခဲ့ပါတယ်။တရက်မှာတော့သူ့မိသားစုကိုထောင်တာဝန်ရှိသူကဖုန်းဆက်လာပါတယ်။ကိုဒီဟာရဲ့အစာရင်ပြဿနာကပိုဆိုးလာပြီးထောင်စည်းကမ်းမှာကုသခဲ့ပေမဲ့မကြခင်မှာတေဆုံးသွားကြောင်းအကြောင်းကြားလာတာပါ။ဒါပေမဲ့နောက်ပိုင်းမှာထောင်အာဏာပိုင်တွေပြောတဲ့သူတေဆုံးခဲ့ရတဲ့အကြောင်းရင်းကအဲ့ဒီဟာနဲ့လုံးဝမတူတော့ပါဘူး။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးမနန္ဒာတန်တရားရှိခဲ့ပါတယ်။ကိုဒီဟာရဲ့စာပနာမှာတော့အဲ့ဒီတန်တရားစိတ်ကပိုခိုင်မာလာခဲ့ပါတယ်။
ဒီနေ့ကမှအနေဆုံးအရေးလေးပြောပြတာတော့မဆုံးခင်မှာတဲ့သူကိုယ်တိုင်ပဲပေါ့နော်အဲစီကံကိုလိုက်ပို့တာပါတဲ့ဟိုဘာနော်စီသွားတောင်းတာတဲ့အဲ့လိုမျိုးတောင်းတော့ချိန်မှတောင်းထန်းစီနဲ့ခေါ်ထုတ်ရတဲ့အနေထားမျိုးမဟုတ်ဘူးတဲ့အချုပ်ကန်းကနေသူ့ပါသူရေရေမောမောပြောပြောရှင်ရှင်လမ်းလျှောက်ပြီးတော့တောင်းစီစီတောင်းထောင်စီရုံထောင်စီကံကိုသွားတာတဲ့အခဏလောက်နေမှဆုံးပြီဆိုတော့သူ့တောင်းအော်သွားရဲဆိုပြီးအရေးလေးကပြောပါတယ်ဒီကားနေနေတော့ငါကြည်လဲလုံးဝမကြင်ဘူးဒါကြီးကလည်းသွေးယူသားရေမဟုတ်ဘူးဆိုတာလေလုံးဝယုံကြည်တယ
်2023ခုနှစ်ဇူလိုင်လမှာအချင်းဦးစီးဌာနရဲ့ညွှန်ကြားမှုချုပ်အပြောင်းအလဲဖြစ်ခဲ့ပြီးအကြခင်မှာပဲထောင်တွေမှာမိသားစုဝင်တွေကိုထောင်ထဲကိုနိုင်ငံသားစီပို့ခွင့်ကန့်သက်တာပိတ်ပင်တော်တွေဖြစ်လာခဲ့ပါတယ်မူရီစေဝါရီရောနှောပြီးထောင်ထဲကိုမောင်းခိုတင်သွင်းမှဆိုးလို့ဒီလိုပိတ်ပင်တာလို့ဆိုပါတယ်။ဒါပေမဲ့ဒီလိုကန့်သက်ပိတ်ပင်တာတွေဟာနောက်လအနှဲငယ်အကြာမှာတော့ထောင်အသီးသီးမှာတစ်ခုနဲ့တစ်ခုမတူညီတဲ့ပုံစံမတူညီတဲ့အခြေအနေတွေနဲ့ဖြစ်လာခဲ့ပါတယ်။ဒါပေမဲ့တိုင်းရင်းစေးတွေတော့ပိုခွင့်ရှိနေပါသေးတယ်။မြန်မာအချင်းထောင်တွေဟာကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ရင်ဘယ်တော့မှမှတ်တမ်းကောင်းမရှိခဲ့ပါဘူး။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း ABB ရဲ့စည်ရင်းစရားတွေမှာတော့2022ခုနှစ်မှာနိုင်ငံရေးအကျဉ်းသား19ယောက်ကျန်းမာရေးစောင့်ရှောက်မှုအားနည်းလို့အပါအဝင်အကြောင်းမျိုးမျိုးကြောင့်တည်ဆုံးခဲ့တယ်လို့ဖော်ပြပါတယ်။နောက်နှစ်မှာတော့တည်ဆုံးသူဦးရီဟာ22ယောက်အထိမြင့်တက်ခဲ့ပြီးတော့2023ခုနှစ်မှာတော့39ယောက်အထိမြင့်တက်ခဲ့ပါတယ်။လက်ရှိ2024ခုနှစ်ရဲ့ပထမ4လမှာလည်းတည်ဆုံးသူဦးရီ18ယောက်ရှိပြီဖြစ်ပါတယ်။ဒေါ်ဒနာရဲ့တဦးရီတော်သားကိုမင်းထက်လဲအဲ့ဒီတဲကတယောက်ပါသူ့ကိုစစ်တပ်ကမနှိတ်ကဖမ်းဆီးခဲ့ပြီးတော့စစ်ကြောရေးစခန်းမှာနှိပ်စက်ခဲ့တဲ့အတွက်ကာလရှည်ခံစားရတဲ့ဒဏ်ရာတွေရရှိခဲ့ပါတယ်သူ့ကိုစေကူတော်ကမပေးသလိုအနာတတဆေးတောင်ပို့ခွင့်မရခဲ့ဘူးလို့ဒေါ်ဒနာကပြောပါတယ်ဒါပေမဲ့သူ့သားကိုအချိန်ရည်အတွက်နဲငယ်တော့ထောင်ဝင်စာသူတွားတွေ့နိုင်ခဲ့ပါတယ
်စေကူခွင့်မရလို့သူကအခုလိုဆုံးသွားတာပါအဲ့စေဝါးတွေပို့ပြီးတာလေမရောက်တာတော့ပုံများတယ်သိလားအဲ့သူဆုံးသွားတာတော့နော်သူဆုံးသွားတော့ခံစားတော့ပြောင်းပြတ်တတ်အောင်ပါပဲ तू ကအမားတို့မိသားစုရဲ့မျှော်လင့်အားထားရသူလေနောက်ဆုံးတွေ့ရတော့ကစေကူသားခွင့်မရတော့သူ့ကိုသူတိတ်မဲမှန်းလဲတိတော့အတော်လေးတော့စိတ်ဓာတ်ကျနေပုံပဲသိလား तू ကအမားတို့မိသားစုအတွက်တူးသီးသောမျှော်လင့်ချက်ထားခဲ့ရသူပေါ့နော်အခုချိန်ထိလည်းဖြည့်မဆဲနိုင်ကြပါဘူးကွယ်
မဲဝေမာကအသက်20ကျော်အရွယ်ဖြစ်ပြီးစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့သူပါ။သူက2021ခုနှစ်မှာဖမ်းဆီးခံရပြီးတော့ကိုမင်းထက်လိုပဲစစ်ကြောရေးမှာဒဏ်ရာရခဲ့ပါတယ်။သူဟာမြန်မာပြည်အလဲပိုင်းကအကျဉ်းတော်တစ်ခုမှာနှစ်နှစ်ကျော်ကြာဖမ်းဆီးခံခဲ့ရပါတယ်။လက်ချောင်းတွေကျူးပြီးခေါင်းမှာဒဏ်ရာရခဲ့တဲ့အပြင်စစ်ကြောရေးဒဏ်ကြောင့်သူ့အယိုးအစ်စ်တွေစိုးစိုးဝါးဝါကြိုက်ခဲပြီးဘယ်ချီတစ်ဖက်လဲတရွဆွဲတဲ့အထိအာယုံကြောထိခိုက်ခဲ့ရပါတယ်။သူမိသားစုပို့တဲ့ဆေးဝါးတွေကသူ့ကိုနည်းနည်းတက်တရာရစေခဲ့ပေမဲ့အဲ့ဒီဆေးတွေကို2023ခုနှစ်မှာထောင်ထဲကိုပေးပို့ခွင့်အပိတ်ခံလိုက်ရပြီးတဲ့နောက်သူ့ယောဂအခြေအနေလည်းပိုဆိုးလာခဲ့ပါတယ်။ကျင်းသားတွေကထောင်ထဲကိုဆေးဝါးတချို့ခိုးသွင်းတာလုပ်ခဲ့တဲ့အတွက် အာဏာပိုင်တွေကအကျဉ်းထောင်တွေကိုပုံမှန်ရှာဖွေစီးနှင်းမှုတွေပါစတင်ခဲ့တယ်လို့မဝေမာကဆိုပါတယ်။ဝန်ထမ်းတွေရုံးရုံးနဲ့ကုန်ပွင်လာတယ်ဗောနော်ပွင်လာပြီးတော့အခန်းထဲမှာရှိတဲ့စေဝါးတွေအကုန်ပေးဗောနော်ဒီစေဝါးတွေဆိုလည်းတစ်ခုမှချန်မထားနဲ့အကုန်ပေးဗောအထူးရှာဖွေရေးဆိုပြီးတော့ဒီရဲနဲ့စစ်တပ်တွေဝင်လာတယ်ဗျဝင်လာပြီးတော့ဒီစေးနဲ့စေးတလုံးတွေတလုံးကုန်သိမ်းသွားတယ်အဲ့လိုမျိုးရှာဖွေရေးကိုအဲ့တော့ကတလအတော်တွေ၃កောက်လောက်လာသွားတယ်ဗျ
ပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာရန်အပိုင်9မှာတော့မြို့သူ့ကိုမြညှဉ်းပန်းနှိပ်စက်ခြင်းရက်ဆက်ကြမ်းကြုတ်လူမဆန်စွာဂုံငယ်စေသောဆက်ဆံမှုမပြုရလို့ပါရှိပါတယ်။ပိုင်25မှာလည်းလူတိုင်းကြမ်းမာရေးစောင့်ရှောက်မှုခံယူပိုင်ခွင့်ရှိသည်လို့ပြဋ္ဌာန်းထားပြီးအဲ့ဒီထဲမှာအကျဉ်းသားတွေလည်းအကျုံးဝင်ပါတယ်။ဟိုးရင်ကလေးကမြန်မာပြည်မှာကျင့်သုံးလာတဲ့အကျဉ်းတော်လက်ဆွဲဥပဒေမှာလည်းကျင်းသားတွေဟာကြမ်းမာရေးစောင့်ရှောက်မှုရတဲ့အကြောင်းနဲ့မိသားစုဝင်တွေကထောင်ဝင်စာဆေးပို့တာကိုခွင့်ပြုသင့်တယ်လို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့မြန်မာအကျဉ်းသားတွေဟာသူတို့ရဲ့အခွင့်အရေးကိုရမနေပါဘူး။ကိုတိုက်ထွန်းကနိုင်ငံရေးအကျဉ်းသားတွေကိုကူညီထောက်ပံ့ပေးနေတဲ့နိုင်ငံရေးအကျဉ်းသားများကွန်ရက်မြန်မာရဲ့ဥဆောင်ကော်မတီဝင်မှာကိုရိုင်းလဲစစ်အာဏာသိမ်းမှုကိုစန့်ကျင်ခဲ့တဲ့အတွက်နှစ်နှစ်ကျော်လောက်ထောင်ထဲမှာနေခဲ့ရပြီး2023ခုနှစ်နှစ်လယ်ပိုင်းမှာမှပြန်လည်လွတ်မြောက်ခဲ့သူဖြစ်ပါတယ်။ကိုတိုက်ထွန်းကတော့ဥပဒေတွေနေဥပဒေတွေကအသက်ဝင်မှုမရှိတော့ဘူးလို့ဆိုပါတယ်
။လက်ရှိမှာအကျဉ်းတော်လက်ဆွဲဥပဒေကရှိရောရှိသေးရလားဆိုတဲ့မေးခွန်းတွေဖြစ်သွားတယ်ပြီးတော့အကျဉ်းထောင်ရဲ့လက်ဆွဲဥပဒေမှာဆိုအကျဉ်းသားတယောက်ကိုလုံလောက်တော်ဆေးဝါးစောင့်ဖို့ပေးရမယ်လို့တရားဝင်ပြဋ္ဌာန်းထားတယ်တို့တို့လည်းပဲလက်ရှိမှာအကျဉ်းသားတိုင်းကကိုဗစ်ကာလမှာဆိုဂျင်းပြုတ်ရီတောင်းနေကြရတယ်ထောင်ထဲမှာဆေးဝါးမရှိဘူးဂျင်းပြုတ်ရီပဲတောက်တယ်အဲဥပဒေကလက်ရှိမှာတော့အကျဉ်းထောင်တွေမှာတယောက်ကိုမရှိဘူးတို့ရဲ့ထောင်အနာပိုင်းရဲ့ဘဇက်ကဖွက်တမျှဒီဥပဒေဖြစ်တယ်ထောင်အနာပိုင်းရဲ့အထက်ကတော့ညွန်ကြားချက်တိုင်းကဥပဒေဖြစ်နေတယ်ပေါ့လက်ရှိမှာတော့
အကျဉ်းသားတွေဟာတို့ရဲ့ဥပဒေပါအခွင့်အရေးတွေကိုမရပါဘူးပြီးတော့မိသားစုတွေကလည်းအမှားယွင်းတွေဖြစ်ရင်ပြန်ကူစားဖို့အတွက်ဥပဒေကသူတို့ကိုကူညီနိုင်မယ်လို့မယုံကြည်ပါဘူးမနန္ဒာကတော့သူ့မောင်ကိုအတိတ်ပဲမဲ့ဆုံးရှုံးခဲ့ရတဲ့အတွက်ယူကျုံမရဖြစ်နေသေးပါ
အကယ်၍သာပေါ့နော်ထောင်ထဲဦးစေးဝါးသွင်းခွင့်ရမယ်ဆိုရင်အခုလိုဖြစ်ဆိုးမျိုးတွေလည်းမကြုံသလိုထောင်သားတွေအတွက်အများကြီးအဆင်ပြေမှာပါလူအသက်တစ်ချောင်းလွယ်လွယ်နဲ့မတည်တင်မဲနဲ့လည်းတည်စရာအကြောင်းမရှိဘူးပေါ့နော်
ကိုဒီဟာတေဆုံကလေးကဖခင်ဖြစ်သူဟာစိတ်ကျမ်းမာရေးဆူဆူရွာရွာထိခိုက်ခံစားနေရတယ်လို့မန္နနာကပြောပါတယ်။ပြီးတော့ကိုဒီဟာရဲ့သမီးငယ်လေးကိုလည်းဒီသတင်းစိုးကိုသူတို့မပြောရဲသေးပါဘူး
။ဒီကိဒီလိုမျိုးကြာသွားတာထောက်ကြသွားတာမသိဘူးဆုံးသွားတာကိုလည်းမသိဘူးပေါ့နော်အများလည်းလည်းမေးတယ်။အလုပ်တွေအများကြီးသွားလုပ်နေတယ်ပါဇက်တင်မုံလေးအများကြီးဝယ်ပြီးပြန်လာမှလို့ပဲခလေးကိုဒီလိုပဲလိန်ထားရတာတနေ့မှလည်းမေးလို့မရတော့မနေ့တနေ့ကလို့ပဲအကြည့်စောတာပေါ့နော်မေးလျာပွားရင်အခုလို့ဖြစ်စုံနေတယ်မကြုံပါသေးနဲ့လို့လည်းဆူတောင်းနဲ့အများဆုံးလည်းကောင်းမရမောရအောင်ချွတ်လို့ပါစီလို့လည်းမျောလင်ပါလဲဆူတောင်းပါတယ်
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုံးလွှင့်မယ့်ဒို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်။ဆရာနာသိမှုအောင်ထောင်းတဲ့မဖြစ်သင့်တဲ့သေဆုံးမှုတွေကို Frontier မြန်မာအဖွဲ့ပြောပြပေးခဲ့တာပါ။အခုတော့ Democracy လူခွင့်နဲ့ခေပြိုင်ကမ္ဘာအစီအစဉ်မှာEU ဥရောပသမဂ္ဂရဲ့ရွှေပြောင်းခလုံးကွင်းစာချုပ်အကြောင်းကိုပြောထားပါတယ်။ဥရောပမှာနိုင်ငံသားတွေလာရောက်ခြေချနေထိုင်တာဟာလက်မခံကျင်သူတွေရှိနေတဲ့ချိန်မှာရွှေပြောင်းခြေချမှုနဲ့ခလုံးကွင်းဆိုင်ရာစာချုပ်ကို EU ဥရောပသမဂ္ဂနိုင်ငံတွေကချုပ်ဆိုခဲ့ပါတယ်။ဦးတမောင်တန်းပြောပြပေးပါဦးခင်ဗျာ။
နိုင်ငံခုလုံးကနဲ့ရွှေပြောင်းဝေရောက်လာခြင်းဆက်ရောက်ဥရောပသမ္မတသဘောတူညီချက်အစ်စ်ကိုဥရောပပါလီမန်ကအီဗီလာဆဲနေကထံမှလိုက်ပါတယ်။အပြောလိုက်ပဲရွှေပြောင်းလာကြသူလိုင်းလုံးကြီးနဲ့ကြုံခဲ့ရကတည်းကဥရောပသမ္မတ EU သဘောတူညီချက်တည်ရခုရရှိဖို့အတွက်ကြိုးစားလာခဲ့တာပါ။2015-16မှာဥရောပကိုဝေရောက်ဖို့ကြိုးစားသူလူပေါင်း2000ကျော်ရှိခဲ့တယ်။အများစုကစစ်တမ်းသစ်စီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံသားတွေပါ။ပထမဆက်တော့မှလည်း EU နိုင်ငံတွေမှာနိုင်ငံရေးခုလုံးဝင်တောက်ပါတယ်။တသမာစစ်လေးတန်းရှိနေပါလေ။2016ခုနှစ်ကဆိုရင်ဒါဟာအပြစ်မဆုံးဖြစ်ပါလေ။ဒါပြင်ရွှေပြောင်းလာကြတဲ့အဲဒီလိုင်းကြီးကိုအသုံးချပြီးဘယ်လာရုစ်နဲ့ရုရှားနိုင်ငံတို့ကအင်းကြီး ဒီလိုအပေါ်ဝင်နိုင်ငံမျိုးစီကိုအာဖရိကကရွှေ့ပြောင်းလာပြီးပြီပို့ပြီးဥရောပတမကတည်ငြိမ်ကိုချိန်ချောက်ဖို့ကြိုးစားခဲ့တယ်လို့လည်းအေယူကဆွဆွဲခဲ့တာရှိတယ်။အေယူအပေါ်ဝင်20ခုနိုင်ငံကအခုတော့ဘောက်တူကြီးရဲ့ရရှိသွားခဲ့ကြပြီဖြစ်ပါတယ်။ဥရောပပါလီမန်ဥက္ကဋ္ဌရောဘတ်မက်ဆိုလာကအခုလိုပြောပါတယ်
Today we have voted in favor of a package that's proposed to the UN. ဒါပြင်အခြေခံလူခွင့်ရေးတွေကိုတာဝန်တိတိအပြည့်ဝလေးစားရင်းနဲ့တမကအတွင်းသွေးစည်းညီညွတ်မှုကိုလည်းဟန်ချက်မှန်အောင်ချိန်ညှိပေးမှာဖြစ်ပါတယ်အကောက်ွယ်ပေးထိုက်တဲ့သူတွေအတွက်မျှတာတဲ့စနစ်အသစ်တစ်ခုကိုဂတိကဝေ့ပြုလိုက်တာဖြစ်တယ်လို့မပေးထိုက်တဲ့သူတွေအပေါ်လည်းပြက်ပြက်သားသားရက်တီလိုက်တာဖြစ်ပါတယ်အားနည်းသူတွေကိုတားကောင်ဖြစ်ပြစ်မှတ်ထားတဲ့ကွန်ရက်တွေနဲ့လူကုန်ကူးသူတွ
European challenge which must be met with a European solution.
ရှင်ပြောင်းဝင်ရောက်လာကြတာဟာဥရောပအတွက်စိန်ခေါ်ချက်ဖြစ်ပြီးတော့ဥရောပဆန်တဲ့ဖြည့်ရှင်းပုံမျိုးရှိရမှာပါ။ညတာခိုင်မာထိရောက်မဲ့ဖြည့်ရှင်းပုံမျိုးဖြစ်ပါတယ်။ရှင်ပြောင်းသွားလာခြင်းနဲ့နိုင်ငံရေးခလုံးဝင်ဆိုင်ရာသဘောတူညီချက်ကပေးလိုက်တာဒါပါပဲ။ဥရောပတိုက်သားတွေအားလုံးအတွက်တကယ့်အပြောင်းလဲဖြစ်ပါတယ်။ပထမဥရောပနယ်ချက်တွေပို့ပြီးလုံခြုံလာပါတယ်။မကုန်တင်တဲ့အပြင်စီစစ်ချင်းအပြင်နေဆက်ကဝင်လာတဲ့သူမှန်သမျှဘယ်သူဆိုတာတိတိကျကျသိလာပါမယ်။တစ်ဖက်မှာလည်းတရားလွတ်လပ်စွာစောင့်ကြည့်ခြင်းအပြင်အခြေခံအခွင့်အရေးတွေကိုကောက်ွယ်ပေးထားပါရဲ့။ဒုတိယကပိုပြော့မြန်လာပါမယ်။နိုင်ငံရေးခလုံးဝင်တောင်းတဲ့သူတွေအတွက်လုံထုံးလုံနေတွေနဲ့ပြန်ပို့ရေးတာပိုပြော့ထိရောက်လာပါမယ်။အထိပယ်ကတော့ဒီနိုင်ငံရေးခလုံးဝင်တောင်းခံခွင့်မရှိတဲ့သူတွေဥရောပသမဂ္ဂအတွင်းဝင်ဖို့ခွင့်ပြုမှာမဟုတ်ဘူးဆိုတာပါပဲ။ဒါမဲ့လေစစ်ကထွက်ပြေးလာကြတဲ့သူတွေဒါမှမဟုတ်ရင်လည်းသူတို့နိုင်ငံမှာအရေးယူခံရမယ့်သူတွေအတွက်သူတို့လိုနေတဲ့အကောက်အွယ်ရရှိမယ်ဆိုတဲ့သဘောပါစနစ်ပေါ်မတော်မတရားအသုံးချတဲ့သူတွေပေါ်မှာတင်းကျပ်တဲ့စီးမြင့်တွေချမှတ်ရင်းနဲ့အားနည်းတဲ့သူတွေကိုစောင့်ရှောက်ရေးကိုသဘောတူညီချက်ကဟန်ချက်ညီညီနဲ့ချိန်ညှိလိုက်တာပါတတိယကဥရောပနယ်ခြားနိုင်ငံတွေဟာတရားမဝင်ရွှေ့ပြောင်းလာတဲ့သူတွေရဲ့ဖိအားကိုရင်ဆိုင်စီမံနေရတာကြောင့်ဒီနိုင်ငံတွေနဲ့သွေးစီညီညွတ်ကြောင်ပြသလိုက်တာလည်းဖြစ်ပါရဲ့ရှင့
်။နိုင်ငံရေးခလုံးခွင့်နဲ့ရွှေပြောင်းဝင်ရောက်လာခြင်းဆိုင်ရာဥရောပသမ္မတသဘောတူညီချက်အတွက်ကမူပေါင်းသဘောပါ။အပေါ်ဝင်တိုင်းပြည်အသီးသီးရဲ့တွတ်တော်တွေကဒီမူပေါင်းနဲ့ညော်ညီတဲ့ဥပဒေကိုပြဌာန်းကြရအောင်ပါ။2026ကစပြီးတရားမှုရှိလာနိုင်မယ်လို့ဆိုပါလေ။ဒီကြောင်မီဒီယာသတင်းတွေမှာအခုလိုပြရပါလေ။
All irregular migrants will be registered and subject to identification, security, and health checks.
Europe တောင်ကဖော်ဝင်နိုင်ငံတိုင်းငံကိုသူသဖြင့် Europe နယ်စပ်နိုင်ငံတွေကိုပုံမှန်မဟုတ်ဖက်ဝင်ရောက်ကိုစ조사ချသူတွေကိုမှတ်ပုံတင်မဲ့ဂျမန်ရေးကိုစစ်ဆေးမဲ့လူမျိုးရေးသဘောအရအနေပေးနိုင်မဲ့သူဟောဖို့စစ်ဆေးမဲ့လို့ EU ကဆိုပါတယ်ခင်မီနီယာလက်ဝယ်ယူမဲ့မျက်နှာကိုတပ်ပေါ်ရိုက်မဲ့
Strong legal safeguards will apply with better support for vulnerable people like children.
EU Commission video မှာပြောသလိုပဲကလေးတွေကိုတော့အထူးဆက်ဆံဆောင်ရွက်မယ်လို့ဆိုပါတယ်။ရွေးချက်ကတော့ဝေရောက်လာသူဟာနိုင်ငံရေးခလုံးကိုစဉ်းစားတိုက်ဖို့ပုံပုံကိုစစ်စစ်ဖွဲ့ချဖို့ဖြစ်ပါတယ်။ခလုံးကိုတောက်ခံတိုက်ဖို့ပုံပုံလို့တတ်မှတ်လိုက်ပြီးပေကိုလာခဲ့ရတိုက်ဖို့ကြောင့်ဟုတ်လား
? Fast and efficient procedures for asylum and return with the necessary individual safeguards.
ချောက်ထားသူတွေကိုသူတို့ရဲ့တိုင်းပြည်အလိုက်အရင်စစ်စစ်ပါ။တခြားနိုင်ငံကလာတဲ့သူတွေခလုံးပစ်ချောက်ထားကြရမှာလက်ခံသူတွေရှိသလိုပယ်ချခံသူတွေလည်းရှိတယ်။အပယ်ခံလိုက်သူရှိစေအခိုင်အတန့်ရှိတယ်။တိုင်းပြည်ကလာတဲ့သူတွေရဲ့ချောက်ထားချက်ကိုမြန်မြန်စစ်စစ်ဆုံးဖြတ်လက်မခံသူတွေကိုပြန်ပို့မှာဖြစ်ပြီးအဲဒီလိုတိုင်းပြည်တွေကတော့တူနီရှားမော်ရိုကိုဘင်္ဂလားဒေ့ရှ်နိုင်ငံတွေဖြစ်တယ်လို့ AFP သတင်းမှာပြောထားပါတယ်။ဒါဖြင့်ရှောက်ထားတဲ့အချိန်မှာဝင်ရောက်ဖို့ကြိုးစားကြသူတွေရဲ့နေရေးထိုင်ရေးကတော့အခြေခံလူ့ခွင့်ရေးတွေနဲ့အညီဖြစ်ပါမလားလို့လည်းမေးစရာရှိလာပါတယ်။ EU Commission ရဲ့ဗီဒီယိုမှာတော့အခုလိုပြောပါတယ်။
It became clear that the EU needs a common migration system that works in a fair and comprehensive way. PACT sets up a common system to manage migration in the EU. It promises a fairer and more efficient way of managing migration with.
ဆိုပါတယ်လေစိတ်နားမှာလည်းရှိမယ်ပြောပါတယ်တခြားမိလမ်းတွေလည်းလုံးလို့ရတယ်လို့ဆိုထားပါတယ်ဒီလိုဝင်လာတဲ့လူတွေတစ်နှစ်ကိုတစ်သိန်း2000ထိရောက်လာနိုင်တယ်လို့ EU ကခမန့်ထားတာပါဒါကြောင့်ဘယ်အချိန်မှာပဲဖြစ်ဖြစ်လူ3000ထိထားတဲ့ဒေတာရေးစခန်းတွေထားဖို့ပြောထားပါတယ်ဒီဖြစ်စဉ်တွေဟာခြေကလူကိုရေးတဲ့ညီညီစောင့်ကြည့်ဖို့တရားလွတ်လပ်စွာစောင့်ကြည့်ရတဲ့အတွက်ကိုလည်း
responsibility. No member state will be left alone and everyone will contribute to
the modern DJ Yaro, a power in Anga, Tangu Yujaya Baba, Pajaya Baba, no, EU conscious video bar, Jovet. A year look I move on, W3 mechanism to Korago, EFP Trema, Yamari. Dilo Nija, so you know.When I read the Parma so chichare, Dandiga, do your shop target, Bugu, Gaidwea, Mari. A good girl, my dad, the one who did get the maro, Dimu, Sapi Tabari, Dabi, the Charlie, you dandy the coolle, where Dalu Yame, Tabachet, the way, Ted Tabari. Nazanangan, you mahote, EU, for when Nangan Rigade, Nangai Kulung with Dong Han, do we will let Kamu, a year to Ache, the bold Tajanachi.ဒီနိုင်ငံတွေကနိုင်ငံရေးကုလုံွေတောက်ခံသူတွေလက်မခံဘူးတတိကိုယူရိုွေတန်း6ဝပေးမယ်ဆိုရင်လည်းပေးနိုင်တယ်လို့သဘောတူညီချက်မှာပါတဲ့အကြောင်း AFP ကဆိုတယ်ဘယ်လိုပဲ EU ကကြောင်းနေဖြစ်စေ Conservative နိုင်ငံရေးသမားတွေကတော့ရွှေပြောင်းဝင်ရောက်လာကြတာကိုအပြစ်ထန်စတင်ကြပါတယ် AB လ19နှစ် Belgium နိုင်ငံ Brussels မြို့မှာကျင်းပခဲ့တဲ့ Conservative ဒီလကမှာ Hungary ဝန်ကြီးချုပ် Viktor Orbán ကအခုလို
Okay, if somebody would like to make an
Korean Achegan Muslim Lumu Atai Awai, Bounsa Lumu Atai Awai Tkugo Titambo, the Zone Diaga Juban Lure Soyen, now be Daha Yala Gong Tku Twella Me, Libra Gesa Dia Pila Me Soyen, Lugjaba, Daha Kamiae Gantama, Kamiae Anaga Pipare, Dabi Me Genoru Uro, Dilu Lopo Piama Pibane.
The Pamale, Lukuye Puerga.ဆိုရင်နေကြတာလည်းရှိတယ်။ယာယီနေထိုင်စခန်းတွေကထောင်တွေလိုဖြစ်လာမှာနေเจ้าဝင်ပေါ့အစီအစဉ်စောင့်ကြည့်ထိကြောက်တာမထီအောင်မှာအပေါ်ဝင်နိုင်ငံတွေကဒီသဘောတူညီချက်ပေါ်အခြေခံပြီးဥပဒေပြဋ္ဌာန်းရမှာလက်တွေ့အကောင့်တွေဖော်တဲ့အခါလူခွင့်ရေးချိုးဖောက်မှုတွေရှိလာမှာကို International Rescue Committee IRC ကစိုးရိမ်ထောက်ပြထားပါတယ်။နာမည်ကျော်လာဥရောပပါလီမန်ရွေးကောက်ပွဲမှာလက်ရာ Conservative တွေကအောက်ကောင်းလာနိုင်တော့ဘူးလူလူစစ်တမ်းတွေကလည်းပြတ်သားနေပါတယ်ဒီရွေးကောက်ပွဲတွေမှာရွှေပြောင်းနေထိုင်သူတွေရေးကအရေးကြီးတဲ့နိုင်ငံရေးအကြောင်းအရာဖြစ်လာသလို American Power and Democracy နိုင်ငံကြီးတွေမှာလည်း Liberal View ဆောက်ကိုစိတ်ခေါ်လာတဲ့အကြောင်းအရာဖြစ်နော်ကျွန်တော်တပေါင်းသားမှာ
အေးယူဥရောပသမဂါရဲ့ရွှေပြောင်းခလုံးကွင်းစာချုပ်ကြောင်းဥတ္တမောတန်ဆွေးနွေးပေးကြတာပါမကြာခင်နောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးနောက်လေယာစီးပွားဥတုရာသီနဲ့သတင်းတွေကသုဒ္ဓအစီအစဉ်တွေဇက်တိုက်လာဖို့ရှိသေးတာမို့ဆက်နားဆင်ကြည့်ရှုကြပါဦးခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှာကိုရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါပါရှင်
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ VOA American တန်ရဲ့မေလာ18ရက်စနေညပိုင်းရေဒီယိုစီစဉ်တွေကိုည7:00နာရီအထိရုပ်တံကပါဆက်ပြီးတော့ပြောပြပေးနေပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေလည်းဆက်သွယ်နိုင်ပါတယ်အခုဒုတိယပိုင်းတိုင်းဝက်ခံမှာလဲစနေညနောက်ပတ်စဉ်ကဏ္ဍတွေကလေယာစီးပွားနောက်ဥရိယာသီးနဲ့သတင်းတွေကသုတအစီအစဉ်တွေမတိုင်ခင်အာရှနိုင်ငံအစီအစဉ်ပထမပါဒီတစ်ပတ်မှာတော့တောင်တရုတ်ပင်လယ်ထဲကျွန်းတုမဆောက်ဘူးလို့တရုတ်ကညင်းလိုက်တာ နောက်တရုတ်ခေါင်းဆောင်ဥရောပခီးနဲ့စင်ကာပူခေါင်းဆောင်တစ်တို့အကြောင်းကိုပြောထားပါတယ်။ဖိလစ်ပိုင်နိုင်ငံအနည်းအငင်းပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းကျွန်းတုဆောက်နေတယ်ဆိုတာမဟုတ်ဘူးလို့တရုတ်ကညင်းလိုက်ပါတယ်။တရုတ်သမ္မတရှီကျင်းပင်ကတော့ပြင်သစ်ပါဝင်ဥရောပသုံးနိုင်ငံကိုခီးထွက်ခဲ့ပါတယ်။တပါရီတဲ့အစဉ်ဆက်နိုင်ငံအာဏာကိုယူထားတဲ့စင်ကာပူမှာတော့လော်ရစ်ဘွန်ဟာဝန်ကြီးချုပ်အသစ်ဖြစ်လာပါတယ်။ကုဇော်မိုးကျော်စူးစီးပြောပြပေးပါဦးခင်ဗျာ။
တရုတ်နဲ့ရေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းဖိလစ်ပိုင်နိုင်ငံအနီးကစာပီနာရှိုဝဲကျွန်းစုမှာတရုတ်ကကျွန်းအတုတစ်ခုတည်ဆောက်နေတယ်လို့ဖိလစ်ပိုင်ကစွပ်စွဲခဲ့ပြီးစောင့်ကြည့်ဖို့ဖိလစ်ပိုင်ကမ်းခြေတောင်တင်းမောတစ်စင်းကိုဆေလွတ်ထားတယ်လို့သမ္မတမာကိုစ်ဂျူနီယာကမေလ17ရက်နေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ဖိလစ်ပိုင်ပါလာဝါကမ်းခြေကနေ124မိုင်အကွာတဲတောင်ကုန်းတစ်ခုပေါ်မှာတန်တာကြောက်တန်းတွေကိုတူးယူပြီးဖို့ထားတာကိုဖိလစ်ပိုင်ကမ်းခြေဆောင်တင်းဘောကတွေ့ရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ဧပြီလအတွင်းကတွေ့ရှိခဲ့တာဖြစ်ပြီးဖိလစ်ပိုင်ဘက်ကရိုက်ကူးထားတဲ့ဗီဒီယိုကိုမေလ10ရက်နေ့ကမှထုတ်ပြန်ခဲ့တာပါ။ဒီဆွဲချက်ဟာမမှန်ဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟောင်ဝင်ပင်ကမေလ13ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ထွေးဆိုသောရောချင်းကရှိချီဖေဖန်တို့ဆက်ဆံပေါ်ရောင်းရင်ရှိရမော်ဟေဂျုံဖာ
ဖိလစ်ပိုင်ရဲ့ဆူဆွဲချက်ဟာအခြေမြင့်မရှိသလိုလောက်ကျန်ဖန်တီထားတာသာဖြစ်ပါတယ်နိုင်ငံတကာအတိုင်းဝန်ကတရုတ်ပေါ်အထင်မြင်လွဲမအောင်ကောလာဟာလာတွေဖြန့်နေတာပါဖိလစ်ပိုင်အနေနဲ့ရတန်းကရက်ပြီးတင်းလေအပြင်ပိုင်တဲ့ကိစ္စကိုအချက်အလက်နဲ့ဆွေးနွေးဖြေရှင်းဖို့တိုက်တွန်းခြင်းပါတယ
်တနစ်ကိုကုန်ပစ္စည်းတန်ပေါင်း3တန်းဘိုးလောက်ဖြတ်တန်းသွားနေတဲ့တောင်တရုတ်ပင်လယ်ပြင်ရဲ့90ရာခိုင်နှုန်းလောက်ကိုတရုတ်ကသူ့ဘိုင်းလိုကျွေးကြော်နေတဲ့အတွက်ဖိလစ်ပိုင်၊ဘရူနိုင်း၊မလေးရှား၊ထိုင်ဝမ်၊ဗီယက်နမ်၊အင်ဒိုနီးရှားစတဲ့နိုင်ငံတွေနဲ့အငင်းပွားနေပါတယ်။အမေရိကန်နဲ့ဖိလစ်ပိုင်ဟာစီးရေးမဟာမိတ်စာချုပ်ချုပ်ဆိုထားပြီးဖိလစ်ပိုင်ကိုထိပါလာရင်အမေရိကန်ကကာကွယ်မယ်လို့ပြောဆိုထားပါတယ်။ဖိလစ်ပိုင်မှာအမေရိကန်စစ်ခန်းတွေနဲ့တပ်တွေရှိပါတယ်။ပြီးခဲ့တဲ့မေလ10ရက်နေ့ကတော့ဖိလစ်ပိုင်၊အမေရိကန်နဲ့ဩစတြေးလျတို့ပူးတွဲစီးရေးလေ့ကျင့်ခဲ့ပြီးယခင်ဖိလစ်ပိုင်ရေတပ်မှအုံပြုခဲ့တဲ့တရုတ်လုတ်တင်မောအဟောင်းကိုပြစ်မှတ်ထားပြီးပြစ်ခတ်နှိမ့်ုပ်ခဲ့ပါတယ်။2010ခုနှစ်ကနေ2023ခုနှစ်အတွင်းအာရှဒေသမှာကမ်းခြေဆောင်တဲ့စစ်တင်မောတွေအပါအဝင်တိုက်လေရင်ကင်းတောက်လေရင်တွေထိတိုက်တိုးမှု89ချိန်ဖြစ်ခဲ့တယ်လို့အာရှပစ္စိဖိတ်ဥဆောင်မှုကွန်ရက်အာရှပစ္စိဖိတ်Leadership Network ရဲ့အစီရင်ခံစာကိုကိုးကားပြီး Foreign Policy Magazine ကရေးသားထားပါတယ်အခုလိုချိန်မှာပဲတရုတ်သမ္မတရှီကျင်းပင်ဟာမေလ5ရက်နေ့ကနေ10ရက်နေ့အထိပြင်သစ်ဆာဗီးယားနဲ့ဟန်ဂေရီနိုင်ငံတွေကိုခရီးလှည့်လည်ခဲ့ပါတယ်ရုရှား-ယူကရိန်းစစ်နောက်ပိုင်းရုရှားရဲ့မဟာမိတ်တရုတ်နဲ့ဥရောပနိုင်ငံတွေအကြားဆက်ဆံရေးမချောမွေ့ချိန်မှာတရုတ်သမ္မတရဲ့ဒီခရီးစဉ်ဟာထူးခြားမှုရှိတယ်လို့ဆိုနိုင်ပါတယ်9ရက်နေ့မှာပြင်သစ်ကိုရောက်ရှိပြီး9ရက်နေ့မှာဆာဗီးယား10ရက်ကနေ10ရက်နေ့အထိဟန်ဂေရီတို့ဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းပြင်သစ်သမ္မတ Emmanuel Macron ဥရောပခေါင်းဆောင် von der Leyen တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ရုရှား-ယူကရိန်းစစ်နဲ့ Palestine Israel ကိစ္စတွေကိုဆွေးနွေးခဲ့သလိုတရုတ်ရဲ့သဘောထားကိုလည်းပြသခဲ့ပါတယ်။ဆာဗီးယားသမ္မတ Alexander Vučić နဲ့လည်းတွေ့ဆုံခဲ့ပြီးတရုတ်ဆာဗီးယားအနာဂတ်ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့အပြင်စီးပွားရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်29ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။အဲဒီနောက်သမရရှိချင်းပင်နဲ့ဇနီးဟာမေလ10ရက်နေ့ညပိုင်းမှာဟန်ဂေရီနိုင်ငံကိုဆက်လက်ထွက်ခွာသွားပါတယ်။ဟန်ဂေရီသမရသမတ်ရှူယုခ်ဝန်ကြီးချုပ်ဗစ်တာအော်ဘင်တို့နဲ့လည်းတွေ့ဆုံခဲ့ပြီးနှစ်နိုင်ငံဘက်ပေါင်းစုံပါဝင်တဲ့မဟာဗျူဟာမြောက်မဟာမိတ်ပြုဖို့သဘောတူခဲ့ပါတယ်။ပြင်သစ်နဲ့ဟန်ဂေရီတို့ဟာယူကရိန်းကိုထောက်ပံ့နေတဲ့နေတိုးအဖွဲ့ဝင်တွေဖြစ်ပါနဲ့အခုလိုချိန်မှာပဲစင်ကာပူနိုင်ငံမှာတော့ဝန်ကြီးချုပ်အသစ်အဖြစ်အသက်53နှစ်အရွယ်လော်ရန့်စ်ဝေါင်ကိုလက်ရှိဝန်ကြီးချုပ်လီဆောင်လွန်ကမေလ15ရက်နေ့မှာတရားဝင်အာဏာလွှဲပြောင်းပေးလိုက်ပါတယ်ဝန်ကြီးချုပ်တာဝန်လက်ခံလိုက်တာနဲ့ပတ်သက်ပြီးလော်ရန့်စ်ဝေါင်ကအခုလိုပြောဆိုခဲ့ပါတယ
် I did not expect then to be asked to serve as the next prime minister of Singapore.
ကျွန်တော်ကစင်ကာပူရဲ့ဝန်ကြီးချုပ်ဖြစ်လာမယ်လို့မျှော်လင့်မထားပါဘူး။ကျိုးနွန်စွာပဲတာဝန်ယူစိတ်အပြည့်နဲ့လက်ခံခဲ့ပါတယ်။နိုင်ငံနဲ့ပြည်သူတွေအတွက်အစွမ်းကုန်လှုပ်ဆောင်သွားပါမယ်
။
လော်ရန့်စ်ဝေါင်ဟာ2011ခုနှစ်ကမှနိုင်ငံရေးထဲဝင်လာသူဖြစ်ပါတယ်။ရွေးကောက်ပွဲနဲ့မဟုတ်ဘဲအသက်82နှစ်ရှိပြီဖြစ်တဲ့ဝင်ကြီးချုပ်လီဆောင်လွန်ကသူ့ကိုအာဏာလွှဲပေးလိုက်တာပါ။ရွေးကောက်ပွဲက2025ကျမှာပါ။စင်ကာပူရဲလို့ဖြစ်လာတဲ့1959ခုနှစ်ကနေဒီကနေ့အထိနှစ်ပေါင်း65နှစ်အတွင်းဝင်ကြီးချုပ်၄ဦးပဲရှိပါသေးတယ်။ပထမဦးဆုံးဝင်ကြီးချုပ်လီကွမ်ယူက31နှစ်အဲ့ဒီနောက်သူ့လူဂျိုဂုတ်ထောင်က73နှစ်နောက်လီကွမ်ယူရဲ့သားလီဆောင်လုံးကအနှစ်20အာဏာယူခဲ့ပါတယ်အခုလဲသူတို့သဘောကျသူကလာတင်ခဲ့တာဖြစ်ပါတယ်စင်ကာပူမှာပြည်သူ့လှုပ်ရှားမှုပါတီ People Action Party တခုတည်းကသာအာဏာကိုလက်ဝဲကြီးအုပ်ရယူထားတာပါအရှေ့တောင်အရှမှာဒီမိုကရေစီကျဆင်းနေပြီးလူလက်ခွင့်မှာထိုင်းတို့မြန်မာတို့ဟာစိုးရိမ်ရတယ်လို့ The Economic Council of Foreign Policy စတဲ့စာဆောင်နေနဲ့သုတေသနအဖွဲ့တွေကပြောဆိုထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။တောင်တရုတ်ပင်လယ်ထဲကျဉ်တူတွေမဆောက်ဘူးလို့တရုတ်ကညင်လိုက်တာ။နောက်တရုတ်ခေါင်းဆောင်ဥရောပခီးစင်နဲ့စင်ကာပူခေါင်းဆောင်တစ်တူအကြောင်းကိုကုသမှုကြောင့်အာရှနိုင်ငံရေးအစီအစဉ်မှာပြောပြပေးခဲ့တာပါ။အခုတော့လေယာစီးပွားအပတ်စဉ်ခဏပါရှမ်းဘက်မှာပြောင်းစည်းကျဆင်းနေစေဖြစ်တာအပါဝင်ကိုပြောထားပါတယ်။ပြောင်းပြပတင်ပို့မှုကမြင့်တက်လာပေမဲ့ရှမ်းဘက်မှာတော့ပြောင်းစည်းကျဆင်းနေစေဖြစ်ပါတယ်။ဒီသတင်းတွေပြင်တပတ်အတွင်းလေယာထွက်ကုန်တည်နေစေနိုးတက်ချကရောဘယ်လိုရှိပါလဲ။ The Farmer Times Media အဖွဲ့ပြောပြပေးပါအောင်ခင်ဗျာ
။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီစပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့အတူကျွန်မမစ်စဘဲကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီဝါရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြောင်းတင်ပို့မှုမြင့်တက်လာပေမဲ့ရှမ်းပြောင်းသွေးကျဆင်းနေစေဖြစ်တယ်ဆိုတဲ့သတင်းနဲ့စကြပါတယ်ပြောင်းစံပြပတင်ပို့မှုယာထပမာဏထက်၃စားလောက်မြင့်တက်လာပြီးရန်ကုန်ဈေးကွက်မှာပါဈေးနှုန်းတွေမြင့်တက်လာပေမဲ့ရှမ်းပြည်နယ်မှာတော့ပြောင်းစည်းကကျဆင်းနေစေဖြစ်တာကြောင့်အရှုံးကြီးတဲ့နှစ်တစ်နှစ်ဖြစ်တယ်လို့တောင်သူတွေကပြောပါရယ်အခုနှစ်ပြောင်းရာသီမှာအိန္ဒိယနဲ့ထိုင်းနိုင်ငံအပါအဝင်ပြည်ပကိုပြောင်းတန်ချိန်တသိန်းလောက်တင်ပို့ဖို့ရည်ရွယ်ထားတာဖြစ်ပြီးလက်ရှိမှာတန်ချိန်၄သိန်းနီးပါးတင်ပို့နိုင်ခဲ့တာဖြစ်ပါရယ်အိန္ဒိယဈေးကွက်ကိုတိုးချဲ့ပြီးတင်ပို့လာနိုင်တာကြောင့်ရန်ကုန်မှာပြောင်းစံတစ်ပိတ်သားကို1120ကနေ1140ကျပ်အထိရောက်ရှိလာသလို AROD တိုင်းမှာလည်းတစ်ပိတ်သားကို1000ကျပ်ကျော်အထိပေါက်ဈေးရှိလာပါရယ်ပြည်မဈေးကွက်မှာအရင်ကထက်တပိတ်သားကို760လောက်မြင့်တက်လာပေမဲ့ရှမ်းပြည်နယ်မှာတော့ပြောင်းစံတပိတ်သားကိုအနည်းဆုံး650ကျပ်လောက်သာဈေးရရှိနေတယ်လို့တောင်သူတွေကပြောပါရယ်ရှမ်းပြည်နယ်မြောက်ပိုင်းမှာ2022ခုနှစ်အောက်တိုဘာလကစတင်ခဲ့တဲ့2020ခုစစ်စင်ရေးပြီးမြို့နယ်အများစုကိုကိုကန့်တပ်ဖွဲ့ MNDA ကထိ ंछ ုပ်ထားသလိုကျန်တဲ့ရှမ်းပြည်နယ်တောင်ပိုင်းကမြို့နယ်အချို့မှာလည်းတိုက်ပွဲတွေဖြစ်ပွားပြီးနေမြေမတညိမ်မှုတွေဖြစ်ပေါ်နေပါရယ်လမ်းမဆက်သွယ်ရေးအခက်အခဲအပါအဝင်လမ်းကြောင်းတစ်လျှောက်ပေးရတဲ့ဂိတ်ကြီးအခွန်ကြီးတွေကြောင့်ရှမ်းပြည်နယ်ထွက်ပြောင်းဆန်ဈေးကအကြပ်မှာပဲရှိနေတာဖြစ်တယ်လို့ရန်ကုန်မြို့ကပြောင်းပို့ကုန်လုပ်ငန်းရှင်တအုပ်ကတုံ့တက်ပါဗ
ါဝါဆိုင်တောင်သူတွေကိုငွေထုတ်ချေပေးမယ့်အပြင်လက်ကျင်ဝါတွေကိုလည်းဝယ်ယူပေးဖို့ပြင်ဆင်နေပါတယ်ဝါကျိတ်စီလုပ်ငန်းတွေတိုးချဲ့နိုင်ဖို့အတွက်ယာမြေအာမခံအပေါင်းပေးစနစ်နဲ့သက်ဆိုင်ရာမြမစီပွားရေးပင်တွေမှာရှောက်ထားချေယူနိုင်တယ်လို့လေယာစိုက်မြူရေးနဲ့ဆေးမြောင်းဝင်ကြီးဌာနကပြောဆိုထားပါတယ်ဆေးမြောင်းဝင်ကြီးဌာနအမတ်သုံးဆေးမြောင်းလုပ်ငန်းလက်အောက်ကဝါကျိတ်ဆက်ရုံတွေမှာအသုံးပြုဖို့အတွက် A အဆင့်ဝါပိတ်တာချိန်29သိန်းနဲ့ C အဆင့်ဝါပိတ်တာချိန်3သိန်းလောက်ကိုဝယ်ယူသွားမှာဖြစ်ပါတယ်ရွှေတောင်စကိုင်းပွေဖြူတောင်သွေးကြီးမြစ်သားပြုံဝင်နဲ့ရမဲတိမြူနယ်တို့မှာအဓိကဝယ်ယူသွားမယ်လို့ပြောဆိုထားပါတယ်တောင်သူတွေဟာမေလနဲ့အစွန်လတို့မှာဝါကူမိုးနှင်းနဲ့အတူတွဲဖက်ဆိုင်ပြိုးလေးရှိကြပြီးပြင်ပတင်ပို့ရမှာတော့ကော့တောင်ရနောင်လန်ကြောင့်မှသစင်ထိုင်းနိုင်ငံကိုတင်ပို့နေတာဖြစ်ပါတယ်ဝါလုံငယ်ရှင်များအဖွဲ့ကတော့ပြင်ပဝါဆက်မျိုးတွေတင်တွင်းနိုင်ဖို့နဲ့ဘိုးဘန်သက်မစင်းနဲ့ပြင်လဲပေးတွင်းနေရတယ်ပုဂံရောင်ဝင်ရဲ့35ရာခိုင်နှုန်းကိုကင်းလုခွေပြုပေးဖို့တောင်းဆိုထားပါတယ်
အခုနှစ်မှာတရုတ်ကိုတရက်သီးတင်ပို့မှုထပ်ဝက်ကြော်ရော့ကျနိုင်တယ်လို့ကုန်သည်တွေကခန့်မှန်းထားပါတယ်တရုတ်နိုင်ငံကမြန်မာတရက်သီးတင်ပို့နိုင်မှုကအရင်နှစ်ခါထက်3ပုံ2ပုံလောက်ရော့ကျသွားနိုင်တယ်လို့တရက်ပေါ်ရုံနေနဲ့ကုန်သည်တွေကပြောဆိုကြပါတယ်တ တရုတ်မြန်မာ23သွေးလမ်းကြောင်းတစ်လျှောက်ကတိုက်ပွဲတွေကြောင့်အချိန်ကျညာမှုတွေဖြစ်ပေါ်နေတဲ့အတွက်လမ်းခရီးမှာတရက်တည်းရေသွေးကြာဆင်းပြီးအလေအလွင့်တွေလည်းရှိနေပါတယ
်ကူကျော်ကြတာကဘင်းနိုင်ရဲ့ဘောတရားသဘောသဘာဝပေးနိုင်တယ်တော့ပေးနိုင်တယ်ဟာလက်ရှိအရိုင်းပေါ်ပြီးရောနှစ်ပတ်ရှိနေသောပြည်ပြည်ရဘင်းနိုင်ရဲ့အော်သူနားမလဲနားမလဲတော့ဟာလူမှုများအောင်ဖြစ်တာပဲဘာမှမရဘူးပဲဆက်နေတော့ယူဆိုင်ပြီးတော့မောင်းပချင်မကြံ့တော့ဘူးတော့ပဲပြောလို့ရတယ်ကျွန်တော်ဘယ်ကဘာမှမလုပ်ဘူးခိနေတယ်ခိနေလို့လည်းပြောနေတာကဘာသာရေးနော်ဒါရမ်းကဒုက္ခမရောင်းတော့လေပြေးမှာမရဘူးဘယ်ရတဲ့ကဒီကောင်ကဒါမှတော့ရည်တဲ့တော့ရောအများကြီးရောပါပေါ့ပြောနေတာကအရင်ကလည်းတော့ပုံနေတဲ့အချိန်မှာဟိုမှာအသီးတရားကြီးရဲ့ခုကအသီးတုံးတယ်လားပဲသွားတယ်လေ
တရုတ်ကိုမူဆန်နဲ့ကျင်ဆန်းကျော်နေဆက်ကုံတော်ရေးကတဆင့်တရက်သည့်တင်ပို့ရမှာ3ရက်လောက်ပဲကြာမြင့်ပါတယ်တိုက်ပွဲတွေကြောင့်အဲ့ဒီဂိတ်တွေပိတ်ထားရတဲ့အတွက်လက်ရှိမှာမိုင်းလာနေဆက်လမ်းကြောင်းကနေတင်ပို့နေရပြီးတင်ပို့ချိန်ကတစ်ပတ်လောက်ထိကြာမြင့်တယ်လို့ဆိုပါရယ်လမ်းကြောင်းခက်ခဲနဲ့အချိန်ကြန့်ကြာတာတွေကြောင့်နေ့စဉ်တရုတ်ဘက်ကတရက်ကား3စီးကနေ10စီးလောက်သာအဝင်ရှိနေပါတယ်အခုနှစ်မှာပြပရောပြတွင်းမှာပါတရက်ဈေးကွက်ပြက်လူနီးပါးဖြစ်နေတဲ့အတွက်တရက်သီးနဲ့ပတ်သက်တဲ့တန်ဖိုးမြင့်ထုတ်ကုန်ဈေးကွက်ကိုတိုးချက်သင့်တယ်လို့ရန်ကုန်မြို့ကတရက်ကုန်တယ်တူကအကြံပြုပါရယ်
ဒီကွာလာလာကတော့ဒီပါ join ရှိတဲ့ကုန်တယ်တွေနည်းနည်းအောင်ဒီကွာကကောင်းပါလိမ့်မယ်ပုံမှန်နဲ့ဖြစ်ပါလိမ့်မယ်တိုးရင်လည်းဟိုကျွန်တော်တို့ဒီလိုကဲပေါ့နော်တကယ်တမ်းလိုကဲဈေးကွက်ကထွက်အားပေါ့ထွက်အားအရင်များတဲ့အချိန်မှာကျွန်တော်တို့ဒီဈေးကွက်ကမဖြုံးနိုင်ဘူးပေါ့နောက်ဒီတရက်ဟိုဒီထောက်ခံတာတို့ဥကျူးထုတ်တာတို့အကြံထုတ်တာတို့ဒါလည်းကျောင်းစီမှာဆက်ယုံနေပေါင်းပြန်နေနေတဲ့အခါကျတော့တကယ်အထွက်များတဲ့အခါကျဒီကပြူမှာပဲဒီမကောင်းလို့ပဲပြောရမှာပေါ့။ခိုင်းနေတယ်မှလည်းကျွန်တော်တရုတ်ကဟိုနိုင်ငံရေးငြိမ်းချမ်းရေးဖြစ်ပြီးလမ်းကြောင်းကောင်းနေတဲ့အချိန်မှာတရုတ်ကထိတ်ပေါက်လာခဲ့ဆိုပြည်သားမျိုးမှာတော့ရောဒီလိုလေးကပြူပြီးတာ우ပြူလည်းတတ်မှတ်သေးဆုံးနေမရတာ우ဖြစ်တာ우အခုလိုဒီလိုမျိုးမျိုးကတော့ကျွန်တော်ထင်တယ်ပူဆိုးနေတယ်လို့ထင်တာပေါ့နော်
ပြည်တွင်းဈေးကွက်မှာစိန်သလုံးတရက်သီးတစ်လုံးကို900ကနေ1800ကျပ်ထိဈေးရရှိနေပြီးပြပဈေးကွက်မှာတော့စိန်သလုံးတရက်သီးစိုက်သေးတဲ့တန်းကို75သိန်းကနေ18သိန်းအလက်နဲ့အကြီးဆိုင်ကတန်းကို18သိန်းကနေ22သိန်းအထိဈေးရရှိနေပါတယ်။စိန်သလုံးတရက်သီးကိုဂျပန်စင်ကာပူနဲ့ပြပနိုင်ငံတချို့ကဝယ်ယူဖို့ကမ်းလှမ်းထားပေမဲ့အရေးအသေးပိုင်းဆိုင်ရာလိုအပ်ချက်တွေရှိနေလို့တန်းချိန်အများပြားမတင်ပို့နိုင်သေးဘူးလို့ဆိုပါတယ်။
အခုဆက်ပြီးမေလ၈ရက်နေ့ကနေ၁၄ရက်နေ့ထိဈေးကွက်အတွင်းသက်ကြာနေပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနန်စီနိုရီကိုပြောပြပေးချင်ပါသေး။တကြံပြီးကလေးကဈေးစပိုက်ကျဆင်းနေခဲ့တဲ့မြမမက်ပဲဈေးကအခုတပတ်မှာတော့ဈေးပြင်းမြင့်တက်လာပါသေး။ရန်ကုန်ပြည်နယ်ဈေးကွက်မှာပြီးခဲ့တဲ့မေလ၈ရက်နေ့ကမက်ပဲ FAQRC တတန်းကို33,000ကျပ်ရှိခဲ့ပြီးမေလ၁၄ရက်နေ့မှာတော့တတန်းကို33,000ကျပ်ထိမြင့်တက်လာပါသေး။တပတ်အတွင်းတတန်ကို9000ကျပ်ဝန်းကျင်ထိမြင့်တက်လာတာကိုတွေ့ရပါတယ်။ဘဲအထွက်နှုံရောကြနေတဲ့အိန္ဒိယနိုင်ငံဟာပြင်တွင်းလိုအပ်ချက်အရမက်ဘဲတင်တွင်းမှုတူလာနိုင်တယ်လို့ကုန်သင်္ကေတကခန့်မှန်းထားကြပြီးမြန်မာကမက်ဘဲကိုမြန်မာဈေးကွက်အပြင်တခြားနိုင်ငံတွေကလည်းတင်သွင်းဖို့ပြင်ဆင်နေပါတယ
်။ပဲဒီဈေးကတော့ဈေးကွက်ထဲပဲအစ်စ်တွေဝင်ရောက်နေတာကြောင့်ဈေးပြန်အေးသွားပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်မှာမေလ14ရက်နေ့ကပဲဒီစိန်အညာ 56.25 ပိုက်တာဝင်တအိတ်ကို 38,000 အထိပေါက်ဈေးရှိပြီး 9,000 ကျပ်ဈေးကျဆင်းသွားပါတယ်။ရန်ကုန်မြင်းတောင်ကုန်စည်တိုင်းမှာပဲဒီစိန်ခရမ်းရွှေဟွာထိတ်ဆဈေးကတပိုက်တာကို 3,830 ကျပ်ရှိပြီးပဲဒီစိန်ပဲခူးရွှေဟွာက 3,665 ကျပ်ပဲဒီစိန်ဝါခဲမားက 3,080 ကနေ 3,420 ကျပ်ပဲဒီစိန်ပခုတ်ကူက 2,950 ကနေ 3,000 ကျပ်အထိတိပေါက်ဈေးရှိနေပါတယ်။
ပဲစင်ကောင်ကလည်းပြင်ပတင်ပုံမှုရှိပြီးပြင်သွင်းလောက်လဲသမားတွေရဲ့ဝင်မှုတွေလည်းရှိနေရကြောင့်ဈေးဆက်တိုက်မြင့်တက်နေပါတယ်။ရန်ကုန်ဈေးကွက်မှာတော့မီလ၈ရက်နေ့ကပဲစင်ကောင်တန်းကို3,403ခန့်ပေါင်ဈေးရှိနေပြီးမီလ၁၄ရက်နေ့မှာတော့တန်းကို43,250ကျပ်ထိထပ်မံမြင့်တက်လာပါတယ်။တပတ်အတွင်းတန်းကို9,500ကျပ်ထိဈေးမြင့်တက်လာတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနေ့စီနိုတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနေပါတယ်ရှင်။
ပြောင်းပြပတင်ပေါ်မှုမြင့်တက်လာပြီးမှရှမ်းပြည်မှာတော့ပြောင်းစေးဆက်ကြနေတာကိုအပါအဝင်ကို The Farmers Media အဖွဲ့ပြောပြခဲ့တာပါ။အခုတော့ဥတုရာသီနဲ့အနာဂတ်အစည်းအဝေးမှာဒီနှစ်2024ပထမလေးလရဲ့ကဘာရက်ကအပူလွန်ခဲ့တဲ့သဘာဝဘေးရန်တွေကိုပြောထားပါဗျ။အခု2024ခုနှစ်ဧပြီလဟာကမ္ဘာအပူချိန်တွေဇက်တိုက်တိုးလာတဲ့17လမြောက်လဖြစ်တယ်လို့ Copernicus ဥရောပဥတုရာသီရေးအေဂျင်စီကပြောလိုက်ပါတယ်ဒီနှစ်2024ပထမလေးလတာအတွင်းဒီပူချိန်မြင့်တက်မှုနဲ့တွန်တွဲပါလာတဲ့ကမ္ဘာနိုင်ငံတချို့ကပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုအကြောင်းကိုနားလည်ပြောပြပေးပါအောင်ခင်ဗျာ
ဆယ်လေးခုနှစ်အစဇန်နဝါရီလဆမ်းပိုင်းမှာတော့ဆွီဒင်နိုင်ငံမှာပုံမှန်မဟုတ်ပဲနှင်းတွေပြင်းထန်ကြဆင်းပြီးလေပြင်းမှာတိုက်တဲ့အတွက်ခဲသွားတဲ့နင်းတူအောင်မှာရှားနေချီတဲ့မော်တော်ကားတွေနှစ်သွားခဲ့ရတာကြောင့်ရှားပွေကဲဆဲရက်တက်တွေကဲထုတ်ခဲ့ရတဲ့ဖြစ်ခဲ့ရတာပါအပူချိန်ကအနုပ် 43.6 ဒီဂရီဆဲလ်ဆီယပ်စ်အထိကျသွားပါတယ်ဒါဟာဆွီဒင်နိုင်ငံအတွက်တော့25နှစ်အတွင်းအအေးဆုံးဖြစ်တယ်လို့ဆွီဒင်မိုးလေဝသဌာနကပြောပါတယ်အမေရိကန်နိုင်ငံမှာလည်းဇန်နဝါရီလလယ်မှာနှင်းတွေအကြီးအကျယ်ကျဆင်းခဲ့တာကြောင့်ပြည်သူ95တန်အတွက်သတိပေးချက်တွေထုတ်ပြန်ခဲ့ရတာပါ။ဥရောပဘက်ကနင်းလျှော်စီလုပ်ငန်းနဲ့ထင်ရှားတဲ့အီတလီနဲ့ပြည်내နိုင်ငံက Alps တောင်တန်းတွေပေါ်မှာတော့ February လအတွင်းနင်းတူတွေကင်းမဲ့ပြီးနှွေးဥပောက်ရသေးလို့ဖြစ်နေပါတယ်။ဥရောပတချို့ဒေသတွေမှာတော့နေ့အပူချိန်တွေပုံမမြင့်တက်လာပြီးရှေ့ဆက်ပိုဆိုးဖို့ပဲရှိတယ်လို့ဥရောပသမ္မတဥတုရာသီရေးရာအေဂျင်စီ Copernicus ကပြောပါတယ
်။But also the trajectory so you know we
ခုဆိုရင်ကျွန်တော်တို့ကြီးပြင်းလာခဲ့တဲ့ရာသီဥတုမျိုးနဲ့အတော့ကိုကွာခြားတဲ့ရာသီဥတုမျိုးဘက်ကိုဥတည်နေပါပြီ။ပြောင်းလဲလာတဲ့ရာသီဥတုနဲ့လာရောညှိထွေဖြစ်မဲ့အခြေအနေကိုရောက်နေတာပါ။ခုကြုံနေရတာကလည်းအဲ့ဒီအခြေအနေဖြစ်ပါတယ်။တေးကြတာကတော့အပူချိန်တွေကျသွားမှာမဟုတ်ပါဘူး။ခုလိုပဲပူပြင်းနေမဲ့ပုံရှိပါတယ်။ရာသီဥတုကတည်ငြိမ်တဲ့အနေအထားကိုလည်းမရောက်သေးပါဘူး။ New normal လို့ပြောရမယ့်အခြေအနေသစ်လည်းမဟုတ်သေးပါဘူး။ဒါကအခြေအနေအစ်စ်ဆိုရင်တော့ကောင်းမယ်လို့ထင်ပါတယ်။ဒါပေမဲ့အပူချိန်တွေကတော့ဆက်ပြီးတက်အောင်မဲ့ဘက်ကိုဥတည်နေတာပါ
။ပရိုတင်းနိုင်ငံမှာကြတော့ဇန်နဝါရီလအတွင်းမိုးသည်ထန်ခဲ့တဲ့အတွက်အဓိကအမြင့်ကြီးတွေမှာရေတက်ပြီးရေကြီးရေရှမ်းခဲ့တဲ့နေရာ300ကျော်တယ်လို့အစိုးရကပြောပါတယ်။မုန်တိုင်းတွေဆက်တိုက်ဝင်ပြီးကြာရှည်မိုးရွာသွန်းတဲ့အတွက်အင်္ဂလန်နဲ့ဝေလာနယ်တဝန်းဆွဆွတဲ့မြေနေရာတွေမှာရေတက်လာတာပါ။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာလဲဇန်နဝါရီလမှာမိုးသည်ထန်တဲ့အတွက်လူသေဆုံးမှုတွေရှိခဲ့တယ်လို့မိသက်အဖွဲ့ကပြောပါတယ်ဖေဗရူလာထဲမှာပင်လယ်ကွေ့နိုင်ငံတွေနဲ့အိုမန်နိုင်ငံတော်မိုးသည်ထန်ပြီးတော့ရေကြီးပါတယ်ကွန်ဂိုမှာလဲအနည်း60အတွင်းကွန်ဂိုမြေရေတွေအမြင့်ဆုံးတက်လာပြီးတော့လူ9သိန်းလောက်ပေးလို့ရသိမ်းရှောင်ခဲ့ရတာပါရေကြီးမှုကြောင့်လူ123ဦးထက်မနည်းသိမ်းဆုံးပြီးအိမ်ခြေထောင်ခြေပျက်စီးခဲ့ရတာပါတခါဘိုလီးဗီးယားမှာလည်းဖေဗရူလာမှာအနည်း20အတွင်းမီလီမီတာ140ကျော်အထိမိုးရေချိန်အများဆုံးရွာသွန်းခဲ့တာကြောင့်ဘိုလီးဗီးယားနဲ့ဘရာဇီးနိုင်ငံကြားကဧကမြေရေတက်တဲ့အတွက်နှစ်နိုင်ငံနယ်စပ်ကလူသိမ်းနဲ့ချီရေပေးသင့်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မတ်လအထက်မှာကျတော့အာဂျင်တီးနားမြို့တော်ဘွာနိုအဲရစ်တဝိုင်ရေကြီးရေရှမ်းခဲ့တာကြောင့်လေကြောင်းပြန်တန်းရေကိုပါထိခိုက်ခဲ့ရပြီးတာဝန်ရှိသူတွေဘက်ကလိမ္မော်ရောင်အစင်မိုးလေဝသအရေးပေါ်အခြေအနေထုတ်ပြန်ခဲ့ရတာပါ။အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းမှာမတ်လအတွင်းမိုးအဆက်မပြတ်ရွာသွန်းတဲ့အတွက်ရေကြီးမြေပြိုရွာကလူ9000ကျော်နေရပြောင်းရွှေ့ခဲ့ရပြီးစစ်ကောင်းဦးထမင်းနဲ့တည်ဆုံခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဧပြီလစာမိုင်မှာပဲမာဒါစကာရေလက်ကြားနဲ့ဩစတြေးလျနိုင်ငံအရှေ့တောင်ဘက်ဆစ်ဒနီမြို့တဝိုက်မှာလည်းမုတ်တုံမိုးကြောင့်မိုးသည်ထန်ပြီးတော့ရေရှမ်းခဲ့ရကလူတောင်းနဲ့ချီပေးလို့ရတင်ဆောင်ခဲ့ရပါတယ်။နောက်ထပ်ရေကြီးနေခဲ့တာကတော့ကင်ညာအိုမန်ဆော်ရီအာရေဗျာနဲ့တရုတ်နိုင်ငံတို့ပါခုတစ်ခါမှာတော့ပူပြင်းတဲ့ရာသီဥတုနဲ့ကြုံနေရတဲ့ဒေသတွေဖက်ကြည့်ရအောင်ပါစပိန်နိုင်ငံမှာဇန်နဝါရီလမှာတဲ့အပူချိန်ကအလွန်မြင့်တက်ခဲ့ပါတယ်ပြည်ထဲပင်လယ်ထက်ကတချို့ဒေသတွေမှာလည်းပုံမှန်ထက်30ဒီဂရီလောက်အပူချိန်မြင့်တက်နေခဲ့တယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်အာဖရိကတိုက်ထက်ကမာလီနိုင်ငံမှာလည်းဧပြီလပထမပတ်ထဲမှာတင်မြို့တော်ဘာမာကိုကဆေးရုံမှာအပူချိန်မြင့်တက်မှုနဲ့ဆက်ဆက်ပြီးတော့တည်ဆုံးသူကတရာကျော်တယ်လို့တာဝန်ရှိသူတွေကပြောပါတယ
် General.le mois de mars
မိုးလေဝသပညာရှင်တွေကြိုတင်ခန့်မှန်းတာတဲ့အတိုင်းလက်ရှိဖြစ်ပျက်နေတာအစာပိုင်းပဲရှိပါသေးတယ်ဒါတွေအလုံးဟာဥရုယာတိပြောင်းလဲမှုကြောင့်ဖြစ်လာတဲ့အခြေအနေတွေပါဥရုယာတိပြောင်းလဲမှုရဲ့နောက်ထပ်အကျိုးဆက်တွေကတော့အပူလိုင်းကြီးတွေရေကြီးရေရှမ်းတာတွေဘိုးကောင်ရေရှားတာနဲ့လေပြင်းတွေတိုက်ခတ်တာတွေပါတုံးမီးတွေတောင်ထလောင်တက်ပါတယ်ဒါဆိုရင်တော့အဆုံးရှုံးမှုအတော့ကိုကြီးမားနိုင်ပါတယ်ဒီဖြစ်ရအလုံးကဖန်လုံအိမ်ဓာတ်ငွေတွေအကြီးအကျယ်ထုတ်လွှတ်နေလို့ဖြစ်ပါတယ်မာလီတနိုင်ငံနဲ့အခုလိုကြုံနေရတာတော့မဟုတ်ပါဘူး ဥရုယာတီပြောင်းလဲမှုရဲ့တည်ရောက်မှုကိုတကဘာလုံးရင်ဆိုင်နေကြရတာဖြစ်ပါတယ
်။ဘရာဇီးနိုင်ငံရီယိုမြို့ဖက်မှာတော့မတ်လ18ရက်နေ့ကနေ့အပူချိန်62.3 degree Celsius အထိကိုရောက်ခဲ့တယ်လို့ဘရာဇီးအစိုးရကပြောပါတယ်။အာဖရိကတိုက်အလဲပိုင်းနိုင်ငံတွေမှာလည်းနေ့အပူချိန်က45 degree Celsius အထိရောက်လာပြီးရက်စီမီလည်းပုံမှန်မရတဲ့အတွက်အပူဒဏ်ကိုပြည်သူတွေအလူလဲရင်ဆိုင်နေရတာပါ။လူရေတိမ်ပေါင်း1300ကျော်တဲ့အိန္ဒိယနိုင်ငံမှာလည်းပူပြင်းလာတဲ့နေရာဒီမှာလျှက်စင်မီအလုံးအလောက်မပေးနိုင်ပဲဖြစ်နေရတာပါ။ဥတုရာသီပြောင်းလဲမှုအကျိုးဆက်နောက်တစ်ခုဖြစ်တဲ့သုံးမီးလောင်ကျောင်းမှုကိုလည်းကြည့်ရအောင်ပါ။စီဝဂေဟာစနစ်ကောင်အများဆုံးရှိရာနိုင်ငံတစ်ခုဖြစ်တဲ့ကိုလံဘီယာနိုင်ငံမှာအယ်နီညိုအပူလမ်းကြောင်းပုံမပူပြင်းချောက်သွေလာပြီးဇန်နဝါရီလကစလို့တော်မီတန်တင်ခဲ့ရပါတယ်။ချီလီနိုင်ငံမြို့တော်ဆန်ဒီယာဂိုအပအဝင်နိုင်ငံအလဲပိုင်းမှာလည်းအပူလိုင်းတန်နဲ့ကျုံရပါတယ်။ဘရာဇီးနိုင်ငံရိုအမီယာပြည်နယ်မှာဇန်နဝါရီလ၁ရက်နေ့ကနေဖေဖော်ဝါရီလ26ရက်အလားတူကာလအတွင်းမနစ်ကတဲ့ဆိုင်ရင်တော်မီလောင်ကျောင်းမှုက465ရာခိုင်နှုန်းအထိတက်လာတယ်လို့ INEP သုတေသနဌာနကပြောပါတယ်။အမေရိကန်နိုင်ငံတက္ကဆက်ပြည်နယ်တက္ကဆက်ပန်ဟန်ဒယ်ရမှာတော်မီကျောင်းတီးနှံ9000တွင်မိတင်ပြီးတော့ထောင်ပေါင်းများစွာသောမွေးမြူရေးတရိတ်ဆန်တွေတည်ဆုံခဲ့ရတယ်လို့ဒေသတာဝန်ရှိသူတွေကပြောပါတယ်။မတ်လ13ရက်နေ့မှာတော့ဒီတော်မီဟာတက္ကဆက်သမိုင်းမှာအကြီးဆုံးအနေထားကိုရောက်ခဲ့ပါတယ်။တရုတ်နိုင်ငံတောင်ပိုင်းယူနန်ပြည်နယ်ထဲမှာမတ်လအတွင်းတော်မီလောင်ခဲ့တာမှာမိသက်သမား1000ကျော်နဲ့ငိမ့်သက်ခဲ့ရတယ်လို့အစိုးရပိုင်းစင်ဟွာသတင်းအေဂျင်စီကပြောပါတယ်။2024ပထမလေးလပတ်အတွင်းပြင်းထန်တဲ့အပူချိန်မြင့်တက်မှုနဲ့ကြုံနေရတာကတော့တောင်နဲ့မြောက်အမေရိကအရှေ့နဲ့တောင်အာရှအရှေ့အလယ်ပိုင်းဒေသတချို့နဲ့အများဆုံးကတော့တောင်အာဖရိကနိုင်ငံတွေဖြစ်တယ်လို့ဥတုရာသီရဲ့အဖွဲ့တွေကပြောပါတယ်။ကျွန်မနှံလောပ
ါ။ဒီနေ့2024ခုနှစ်ရဲ့ပထမလေးလဒါမှာပဲကဘာရက်ကအပူတွေလွန်ကဲပြီးသဘာဝဘေးဒဏ်မျိုးစုံခံစားခဲ့ရတာကိုနှံလောင်ပြောပြခဲ့တာပါ။အခုတော့သတင်းတွေကတုဒ္ဒအစီအစဉ်မှာဒီတစ်ပတ်မှာတော့အစ္စရေးနိုင်ငံတမိုင်းကြောင်းတချို့ကိုပြောထားပါတယ်။ကမ္ဘာသတင်းတွေမှာအစ္စရေးနဲ့ပါလက်စတိုင်းသတင်းတွေကလက်ရှိထိတ်တန့်ရောက်နေတာမို့ဒီအစ္စရေးနိုင်ငံနဲ့ပတ်သက်တဲ့တမိုင်းကြောင်းတချို့ကိုမန်ညိုလွင်ကသတင်းတွေကတုဒ္ဒအစီအစဉ်မှာပြောထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
Israel ဆိုတာကနိုင်ငံနာမည်တစ်ခုဖြစ်တယ်လို့လူမျိုးအမည်လည်းဖြစ်ပါတယ်။လွန်ခဲ့တဲ့ရာစုနှစ်ပေါင်း35ရာစုအနှစ်3500ကဂျူးလူမျိုးတွေအခြေချနေထိုင်ခဲ့တဲ့နေရာဖြစ်ပြီးနောက်ပိုင်းမှာ Israel ဆိုပြီးဖြစ်လာခဲ့တာပါ။ Israel ဟာအာရှတိုက်ရဲ့အရှေ့အလယ်ပိုင်းဒေသမြေနဲ့ပင်လယ်အရှေ့ဘက်ကမ်းရိုးတန်းမှာရှိပြီး area အကျယ်ဝန်းကီလိုမီတာ480ရှိလျားပြီး135ကီလိုမီတာအကျယ်ဝန်းရှိတဲ့တင်းငယ်တဲ့နိုင်ငံတစ်ခုပါဒါပေမဲ့လည်းဂျူးခရစ်ယာန်နဲ့မွတ်စလင်တွေရဲ့နည်းနည်းလှတဲ့ခေတ်အဆက်ဆက်သမိုင်းကြောင်းတွေကြောင့်ကမ္ဘာမှာထင်ရှားလာတဲ့နိုင်ငံတစ်ခုလည်းဖြစ်တယ်လို့အစ္စရေးရဲ့ဂျေရုဆလင်ကလည်းခေတ်ဟောင်းခေတ်ရဲ့ဘာသာရေးဆိုင်ရာကမ္ဘာသမိုင်းကြောင်းမှာထင်ရှားပြီးအရေးပါတဲ့နေရာတစ်ခုဖြစ်ပါတယ်
It was a proud day at Tel Aviv when that great Zionist leader Dr. Weizmann set foot on the shores of Israel.
Israel နိုင်ငံဟာ1948ခုနှစ်မေလမှာလွတ်လပ်ရေးရခဲ့တာပါလွတ်လပ်ရေးရပြီး Israel နိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်က David Ben Gurion ဖြစ်ပါတယ်သမ္မတက Shyam Weizmann ပါအခုလက်ရှိသမ္မတကတော့ Isaac Herzog ဖြစ်ပြီး Israel နိုင်ငံရဲ့၁၁ရောင်မြောက်သမ္မတဖြစ်ပါတယ်လက်ရှိဝန်ကြီးချုပ်ကတော့ Benjamin Netanyahu ဖြစ်ပါတယ်သူဟာဝင်ကြီးချုပ်အဖြစ်အကြိမ်ကြိမ်ပြန်လည်အရွေးခံရတာကြောင့်ဝင်ကြီးချုပ်တာဝန်ကို16နှစ်ယူခဲ့ပူတာပါအခုလဲ2022မှာဝင်ကြီးချုပ်အဖြစ်သူ့ရဲ့ Likud ပါတီကနေပြန်လည်အရွေးခံခဲ့ရတာပါ Israel နိုင်ငံနဲ့အနေနဲ့မိချင်းထိစပ်နေတဲ့နိုင်ငံတွေကတော့ Lebanon, Syria, Jordan နဲ့ Egypt နိုင်ငံတွေပါ Israel နိုင်ငံဟာအရှေ့အလယ်ပိုင်းမှာရှိတယ်ဆိုပေမဲ့အာရှဥရောပနဲ့အာဖရိကတိုက်ကြီးသုံးခုစုံမှတ်မှရှိနေတဲ့နေရာတစ်ခုလို့လည်းပြောနိုင်တာပါ
အစ္စရီမာအခုလက်ရှိနေထိုင်နေကြတဲ့လူဦးရေက2024ဇန်နဝါရီလအထိနောက်ဆုံးစီးရင်အချက်လက်တွေအရတော့9,000ကျော်ရှိပြီးဒီထဲမှာအများစုကတော့ Judaism ယူအယူဝါဒယုံကြည်သူတွေဖြစ်ပြီးအစ္စလမ်ဘာသာဝင်က18ရာခိုင်နှုန်းနဲ့ခရစ်ယာန်ဘာသာဝင်က2ရာခိုင်နှုန်းရှိပြီးခရစ်ယာန်ဘာသာဝင်အများစုဟာအာရဗ်အနွယ်ဝင်ဖြစ်တယ်လို့လည်းဖော်ပြထားတာပါကမ္ဘာပေါ်မှာရှိကြတဲ့ဂျူးတွေအားလုံးရဲ့48ရာခိုင်နှုန်းဟာအစ္စရေးမှာအခြေချနေထိုင်ကြပါတယ်။အစ္စရေးနိုင်ငံရဲ့မြို့တော်ကတော့တမန်ကျမ်းစာထဲမှာယေရုရှလင်လို့ဖော်ပြထားတဲ့သမိုင်းဝင်ဂျေရုဆလင်မြို့ဖြစ်ပါတယ်။ဂျေရုဆလင်ကို BC 3500ဝန်းကျင်မှာအစ္စရေးတွေစတင်အခြေချခဲ့ပြီးလွန်ခဲ့တဲ့နှစ်ပေါင်း3000ဝန်းကျင်မှာကင်းဒေးဗစ်ဒါဝိဒ်ဘုရင်ကမြို့တည်ခဲ့တာဖြစ်ကြောင်း Jewish Virtual Library မှာရေးသားထားပါတယ်။မြို့အကျယ်ဝန်းက126 student kilometer ရှိပါတယ်။လူဦးရေကတသန်း2,000ကျော်ရှိပြီး Jew တွေက66ရာခိုင်နှုန်းနဲ့အများစုဖြစ်တာပါ။ Jew, Christian, Muslim တွေရဲ့ယုံကြည်ကိုးကွယ်မှုဆိုင်ရာအချက်အချာနေရာတစ်ခုလည်းဖြစ်ပါတယ်။ဒီအတွက်ကြောင့်လဲဘာသာရေးစစ်ပွဲကြီးတွေရဲ့အကျဉ်းချင်းဖြစ်ရတဲ့နေရာတစ်ခုလည်းဖြစ်တာပါ။ဒါပေမဲ့ Jerusalem ဆိုတာက City of Peace ငြိမ်းချမ်းတဲ့မြို့လို့အတိတ်ပဲဖွင့်ဆိုကြတာတွေကိုလည်းတွေ့ရပါတယ်။1906ခုနှစ်မှာတည်ထောင်ခဲ့တဲ့ Tel Aviv မြို့ကတော့ Israel ရဲ့မြို့တော်ဖြစ်ခဲ့ပါတယ်။Tel Aviv ဟာအခုအချိန်မှာအစ္စရေးနိုင်ငံရဲ့လူနေအထူးတပ်ဆုံမြို့ဖြစ်ပါတယ်။ဘာသာတရားယဉ်ကျေးမှုအယူဝါဒတွေရဲ့အငွေ့အသက်တွေနဲ့ရှင်သန်ရပ်တည်နေတဲ့အစ္စရေးနိုင်ငံကိုခရစ်ယာန်တမဟောင်းကျမ်းစာမှာတော့ Land of Milk and Honey နှုတ်နယ်ပြားရေးစီစဉ်ရာမြို့ Promised Land ဖျားသခင်ဂရီတော်ထားရပြီလို့လည်းရေးသားထားပါရှင
်ဒီနေ့ထိတ်တန့်ရောက်လာတဲ့အစ္စရေးနိုင်ငံရဲ့သမိုင်းကြောင်းတချို့မှတ်ညိုလင်ဖြစ်ပြခဲ့တာပါအခုလိုပတ်စင်ခန္ဓာရီအပြီးမှာတော့ VO ရဲ့စနေညစီစဉ်တဲ့ဆုံးမသက်ခင်သတင်းချင်းချက်ကိုမခင်ပြည့်ထွေပြောပြပေးပါအောင်ခင်ဗျာ
တခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်ထဲမှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုသိမ်းပိုက်လိုက်နိုင်ပြီလို့အာရခတက်တော်ကဒီကနေ့ပဲထုတ်ပြန်ပါတယ်ဘူးသီးတောင်မြို့နယ်ဟာကတော့စစ်ကောင်စီတပ်စခန်းတွေအများဆုံးတည်ရှိတဲ့နေရာဖြစ်ပါတယ်ဘူးသီးတောင်ဘျူဟာဌာနချုပ်အပါဝင်ဘျူဟာလက်အောက်ခံတပ်ရင်းတွေအမြောက်တပ်ထောက်ပို့တပ်ရင်းတွေနဲ့ဒေသကုကဲမှုစစ်ဌာနချုပ်ဒါကစားစစ်တွေလက်အောက်ခံဘူးသီးတောင်အခြေစိုက်တရင်တချို့အပါဝင်တပ်စခန်းတွေအားလုံးကိုသိမ်းပိုက်နိုင်ခဲ့တာဖြစ်တယ်လို့အေအေဖွဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်အခုသိမ်းပိုက်လိုက်တဲ့စစ်ကောင်စီတပ်စခန်းတွေကနေထွက်ပြေးသွားကြတဲ့လက်ကျန်တပ်ဖွဲ့တွေကိုအေအေကလိုက်လံရှင်းလင်းတာတွေလုပ်နေတဲ့အတွက်ဘူးသီးတောင်မြို့ပတ်ဝန်းကျင်မှာတော့တိုက်ပွဲတွေဆက်ရှိနေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါရယ်အမ်မြို့နဲ့တန်ရွဲမြို့နယ်နဲ့မောင်တော်မြို့နယ်တွေမှာလည်းစစ်ကောင်စီတပ်စခန်းတွေကိုအေအေကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲတွေနေ့စဉ်နေပါရှိနေပါရယ်ရှင်မြန်မာစစ်ကောင်စီနဲ့တိုင်းဒေသနဲ့နိုင်ငံမြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့တို့တရုတ်နိုင်ငံကူမင်မြို့မှာဒီရက်ပိုင်းတွေ့ဆုံခဲ့ကြပြီးတော့ရလမထွက်ပဲဆွေးနွေးပွဲပြီးဆုံးသွားတယ်လို့နှီးဆက်သူတွေကပြောပါတယ်။တရုတ်အစိုးရဂျာဝင်စစ်ဆက်မှုနဲ့စစ်ကောင်စီကကိုယ်စားလှယ်အဖွဲ့နဲ့အာရခတက်တော် AA ၊ကုကတ် MNDA နဲ့တအန်း TNLA ညီနောင်သုံးဘွဲ့ကိုယ်စားလှယ်တွေဒီလ14ရက်နဲ့15ရက်နေ့တွေကတွေ့ဆုံခဲ့ကြတာဖြစ်တယ်လို့16ရက်နေ့မနက်ပိုင်းတော့ AA နဲ့တနအီလောက်တည်တံ့တွေ့ဆုံခဲ့တာဖြစ်ပါတယ်ဒီတွေ့ဆုံမှုတွေနဲ့ပတ်သက်ပြီးအပြင်ကိုမပေါက်ကြားဖို့တရုတ်ဘက်ကပိတ်ထားတဲ့အတွက်ဆွေးနွေးမှုတွေရဲ့အသေးစိတ်ကိုမသိရပဲအပြန်လည်တောင်းဆိုချက်တွေညှိနှိုင်းလို့မရပဲပြီးသွားတယ်လို့ဒီဆွေးနွေးပွဲအကြောင်းကိုသိတဲ့နှီးဆက်သူကပြောပါတယ်ရှင်ဂါဇာတောင်ပိုင်းရာဖာမြို့မှာတော့ဒီကနေ့ဘုံကျဲတိုက်ခတ်မှုတွေအပါအဝင်တိုက်ပွဲတွေပြင်းထန်နေတယ်လို့မျက်မြင်တွေကပြောကြပါတယ်ရာဖာမြို့ကိုအကန့်အသတ်နဲ့စစ်ဆင်နေတယ်လို့အစ္စရေးကပြောဆိုပြီးတော့တိုက်ခိုက်နေတာ10ရက်ကျော်ရှိနေပြီဖြစ်တယ်လို့ဂါဇာမြောက်ပိုင်းမှာလည်းအစ္စရေးစစ်တပ်နဲ့ဟာမတ်စစ်သွေးကြော်တွေကြားမှာတိုက်ပွဲတွေပြန်လည်ပြင်းထန်နေတာပါဂါဇာမြောက်ပိုင်းကဟာမတ်စခန်းတွေကိုအမြင့်ပြတ်ချေမှုန်းနိုင်ပြီလို့အစ္စရေးတွေကဇန်နဝါရီလကပြောခဲ့ပေမဲ့အဲ့ဒီမှာဟာမတ်စ်တွေပြန်လည်လှုပ်ရှားနေတယ်လို့ဆိုပြီးတော့အစ္စရေးကပြန်ပြီးတော့ဆုံးစစ်ဆင်နေတာဖြစ်ပါတယ်ရှင်
ကျေးဇူးပါမခင်ပြည့်ထွေးအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့စနေညအစည်းအဝေးတွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစည်းအဝေးထုတ်လွှင့်မှုကတော့ကိုရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့စိုက်တာဟမ်ဒွန်းနဲ့တီအန်ဝမ်တို့ဖြစ်ပါတယ်ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမင်ပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုအပ်ရှင်လန်းချမ်းမြေကြပါစေကောင်းကောင်းနဲ့အိပ်စက်အနားယူနိုင်ကြပါစေခင်ဗျာ